Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ29ရက်အင်္ဂါနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 50နဲ့ဖိုင်လိုမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ကြတဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ကြော်ကြော်သိင်းတင်ညမှာပါ။စီရီးယားသမ္မတပါဆိုရဲ့အဆက်အစိုးရဟာဓာတုလက်နက်သုံးပြီးနောက်ထပ်တိုက်ခိုက်မှုပြင်ဆင်နေပုံရတာကိုတည်ထားတယ်လို့အမေရိကန်ကပြောပါတယ်။သမ္မတထရန့်ရဲ့ခီးသွွားကန့်သတ်ခွင့်အမိန့်ဆိုင်ရာရှောက်ထားချက်ကိုကြားနာမယ်လို့တရားလှုပ်တော်ချုပ်ကပြောပါတယ်။ Google ကုမ္ပဏီကို EU ကအမေရိကန်ဒေါ်လာ 1.8 ဘီလီယံတန်ငွေရိုက်လိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ကောင်းပါပြီရှင်သတင်းတွေပြီးနားဆင်ကြမယ်သတင်းလှော်တွေထဲမှာတော့
ကျွန်တော်ကြည့်တော့အခုလက်ရှိကတော့ဒီကြောက်ရှိရတော့ပြေးကြတယ်အဲ့ဒါဟိုမနေ့ကရန်ကုန်တို့မန္တလေးတို့ကအကုန်လုံးသတင်းကြောက်တွေအလုံးကျွန်တော်စကန်ကြည့်လို့မနေနိုင်ဘူး
စစ်တပ်ကဖမ်းဆီးထားတဲ့သတင်းထောက်သုံးဦးကိုလာရှိုမြို့မှာရဲစခန်းစီလွှဲပြောင်းပေးထားတယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပေမဲ့ရဲစခန်းကတော့အဲ့ဒီမှာမရှိတဲ့အကြောင်းပြောသွားတာဖြစ်ပါတယ်အပြည့်စုံကိုနောက်ပိုင်းမှာကြားကြရပါမယ်ဒါအပြင်ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေလိုက်လံဖမ်းဆီးခံခဲ့ရတဲ့အခြေအနေနဲ့နှိပ်စက်ခံရသူများအားပေးကူညီတဲ့နိုင်ငံတကာနဲ့ကျင်းပတဲ့အကြောင်းပြင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ပြန်လည်သုံးသပ်ချက်ဆွေးနွေးပွဲအကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကြကြော်သိန်းနဲ့မတင်ကြီးထိုက်လို့ပြောပြပေးပါမယ်ရှင်
စီးရီးယားနိုင်ငံမြောက်ပိုင်းမှာအီဘီလာကတိုက်ခတ်မှုနဲ့လာဒရန်တူတဲ့ဓာတုလက်နက်သုံးတိုက်ခတ်မှုတစ်ခုလုပ်ဖို့စီးရီးယားအစိုးရကပြင်ဆင်နေပုံရတာကိုသိထားတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။အီဘီလာတိုက်ခတ်မှုဖြစ်ပြီးချိန်မှာအမေရိကန်ကလက်တုံ့ပြန်တိုက်ခတ်ခဲ့တာပါ။စီးရီးယားအစိုးရတပ်တွေကဓာတုလက်နက်သုံးတိုက်ခတ်မှုထပ်လုပ်မယ်ဆိုရင်စီးရီးယားသမ္မတဘာရှာရဲ့အာဆတ်နဲ့သူ့ရဲ့စစ်ဘက်ဟာတံပိုးကြီးကြီးပြန်ပေးဆက်ရလိမ့်မယ်လို့သမ္မတအင်ပီရိုပြောခွင့်ရရှောင်းစပိုက်ဆာရဲ့တနင်္လာနေ့နောက်ပိုင်းထုတ်ပြန်ချက်တစ်ခုမှာသတိပေးထားပါတယ်။ဒီလိုပြင်ဆင်နေတယ်ဆိုတော့စွဆွဲချက်နဲ့ပတ်သက်ပြီးတိကျတဲ့သတင်းချက်လက်ဒါမှမဟုတ်အထောက်အထားတွေကိုတော့ထုတ်ပြောမထားပါဘူး။စီးရီးယားတာဝန်ရှိသူတွေကတော့ဒီစွဆွဲချက်ကိုညှင်းပါတယ်။စီးရီးယားရဲ့သားတွေအပေါ်နောက်ထပ်ဘယ်လိုတိုက်ခိုက်မှုမျိုးတွေ့မဆိုသမရအာဆတ်မှသာမကကိုလူလူကိုပြန်တက်နေတဲ့သမရအာဆတ်ကိုထောက်ခံပံ့ပိုးနေတဲ့ရုရှားနဲ့အီရန်တို့မှာပါတာဝန်ရှိလိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလီကထွက်တာမှရေးပါတယ်။
အမေရိကန်မှာလက်ရှိကျင့်သုံးနေတဲ့တပ်သားရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအစားထိုးမဲ့အမေရိကန်အထက်လွှတ်တော်ရဲ့ဥပဒေချမ်းကိုသာကျင့်သုံးရနောက်10နှစ်အတွင်းကျန်းမာရေးအာမခံမရှိတဲ့အမေရိကန်ပြည်သူ22တန်းထိတိုးလာမယ်လို့ပါတီဇွဲကင်းတဲ့လွှတ်တော်ဘတ်ဂျက်ရုံး CBO ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လကအောက်လွှတ်တော်မှာမဲအနှဲငယ်အသားနဲ့အတီးပြုတ်နိုင်ခဲ့တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေအပေါ် CBO ခန့်မှန်းထားတဲ့ပမာဏနဲ့နှိုင်းယှဉ်ရင်တော့တက်တန်းလောက်ရောနေတာဖြစ်ပါတယ်။အထက်လွှတ်တော်ရဲ့ဥပဒေမူကြမ်းက2026ခုနှစ်မှာပြည်ထောင်စုဘတ်ဂျက်လူငွေပြမှုကိုဒေါ်လာ321ဘီလီယံရှော့ချနိုင်မှာဖြစ်တယ်လို့ CBO ကမနေ့တင်းနှင်းလာနေ့ကပြောပါတယ်။အောက်လွှတ်တော်ရဲ့ဥပဒေအရဆိုရင်တော့ဒေါ်လာ116ဘီလီယံတက်တာမှာဖြစ်တယ်လို့လည်း CBO ကနှိုင်းယှဉ်ထားပါတယ်။လွှတ်တော်နှစ်ရက်စလုံးရဲ့ကျန်းမာရေးဥပဒေတွေအရကျန်းမာအဖြစ်ပထမနှစ်နှစ်မှာအာမခံခြေမြင့်တက်ဖို့ရှိပြီး2020အစပိုင်းမှာဈေးကျသွားမယ်။နောက်ကျန်းမာရေးဆောင်ရှောက်မှုအတွက်အခွင့်မဆောင်ခင်ကြိုတင်ချခံရမယ်ဈေးစကားနဲ့ကိုယ့်ဘက်ကကြားခံရမယ့်ဈေးစကားတွေကတော့ပို့ပြီးတော့များလာမယ်လို့လည်းခန့်မှန်းထားပါတယ်။ချက်မရေးဆောင်ရှောက်မှုဥပဒေတွေရဲ့တည်ရောက်မှုတွေအပေါ် CBO ရဲ့ခန့်မှန်းချက်တွေထွက်ပေါ်လာပြီးနောက်မှာတော့အမေရိကန်သမ္မတအင်ပြူရောက CBO ဟာတမိုင်းဝင်အမှားကြီးတစ်ရပ်ကိုကျူးလွန်တာလို့ပြစ်တင်ဝေဖန်လိုက်ပါတယ်ရှင်
။အမေရိကန်နိုင်ငံတွင်းဝင်ငွေပြုသူတွေကိုအကန့်အသတ်လုပ်ထားတဲ့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ညွှန်ကြားချက်နဲ့ပတ်သက်တဲ့ရှောက်ထားချက်ကိုကြားနာမယ်လို့အမေရိကန်တရားလူတော်ချုပ်ကပြောပြီးတစ်ချိန်တည်းမှာပဲအမေရိကန်အစိပ်ပိုင်းအများစုအာဏာသက်ရောက်နေဖို့လည်းဆုံးဖြတ်လိုက်ပါတယ်။ခရီးသွားကန့်သတ်ချက်တစ်ခုအဖြစ်ညွှန်းဆိုဖော်ပြကြတဲ့သမ္မတထရန့်ရဲ့ပြင်ဆင်ထားတဲ့အမိန့်ညွှန်ကြားချက်အရမွတ်စလင်လူဦးရေအများစုရှိတဲ့နိုင်ငံ6နိုင်ငံကလူတွေကိုအမေရိကန်နဲ့ဝင်ခွင့်ရက်90ဆိုင်းငံ့ထားပြီးအမေရိကန်နိုင်ငံကဒုက္ခသည်လက်ခံတဲ့အစီအစဉ်ကိုရက်ပေါင်း120ဆိုင်းငံ့ထားတာပါနိုင်ငံကိုပြင်ပချင်းချောက်မှုအန်ဒရီကနေကာကွယ်ဖို့ရာလူညိုရေးဆိုင်ရာစစ်တပ်ကိုပြန်ပြီးသုံးသပ်ဖို့အတွက်အခုလိုလှုံ့ဆော်ဖို့လိုအပ်တယ်လို့အမိန့်ညွှန်ကြားချက်မှာဖော်ပြထားပါတယ်ဒီအမိန့်ကိုဆိုင်းငံ့ထားဖို့ဟာဝိုင်ရီနဲ့မေရီလန်းပြည်နယ်တွေမှာရှိတဲ့တီချာဖက်ဒရယ်တရားရုံးတစ်ခုကဆုံးဖြတ်ချက်ကြေညာပြီးတီချာအယူခံတရားရုံးတွေကလည်းဒီဆုံးဖြတ်ချက်တွေကိုအတည်ပြုပေးထားတာပါဒါပေမဲ့နိုင်ငံရဲ့အမြင့်ဆုံးတရားရုံးကတော့ဘိုးဘီကျေပြန့်တဲ့အမြင်နဲ့ရှုမြင်ပြီးလီဘီးယား၊အီရန်၊ဆိုမာလီယာ၊ဆူဒန်၊စီးရီးယားနဲ့ယမန်နိုင်ငံတွေကခီးသွွားတွေအပေါ်ကန့်သတ်ထားတာနဲ့ဒ ဒုက္ခတဲ့အစီအစဉ်ဆိုင်ငံ့ထားတာကိုအတည်ပြုပေးပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်တော်စုမှရှိတဲ့လူပုဂ္ဂိုလ်ဒါမှမဟုတ်အဖွဲ့အစည်းတစ်ခုခုနဲ့စစ်မှန်တဲ့ဆက်ဆံရေးရှိထားတယ်ဆိုတာခိုင်လုံတဲ့နိုင်ငံသားတွေပေါ့ဒီခီးသောကန့်သက်ချက်အမိန့်အာဏာမတက်ရောက်နိုင်ဘူးလို့တရားသူကြီးတွေကပြောပါတယ်။
လုံခြုံရေးနဲ့ကုန်သွယ်ရေးပိုင်းဆက်ဆံရေးတွေတွန်းမြှင့်လက်တွဲလှုပ်ဆောင်သွားကြမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ကတိပြုလိုက်ပါတယ်။ကာကွယ်ရေးဆိုင်ရာအစ်မြင့်ကရိယာတွေနဲ့နည်းပညာပိုင်းဆိုင်ရာမှာအမေရိကန်ပြည်ထောင်စုရဲ့အနီးကပ်ဆုံးမဟာမိတ်တွေနဲ့မိတ်ဖက်တွေလိုတန်းတူညီမျှတဲ့အဆင့်အထက်နဲ့နှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်သွားကြမယ်လို့တနင်္လာနေ့ညပိုင်းသမ္မတအိမ်ပြူရောရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြပါတယ်။သမ္မတအိမ်ပြူရောနှင်းစီဥယျာဉ်မှာခေါင်းဆောင်တို့အသီးသီးစကားပြောပြတဲ့နောက်ဧည့်သည်တော်အိန္ဒိယဝန်ကြီးချုပ်ကသူ့ရဲ့အမှတ်လက္ခဏာတစ်ခုဖြစ်တဲ့တင်းတင်းကြပ်ကြပ်ပွဲဖက်နှုတ်ဆက်တဲ့နည်းနဲ့သမ္မတထရန့်ကိုနှုတ်ဆက်ပြီးတဲ့နောက်ဆွေးနွေးပွဲဟာတိတ်ကိုအောင်မြင်ပြီးတိတ်ကိုအကျိုးရှိတယ်လို့ပြောပါတယ်။သမ္မတအိမ်ပြူရောသတင်းထောက်တွေနဲ့ခီးစင်မှာအတူပါလာတဲ့အိန္ဒိယသတင်းထောက်တွေရဲ့မေးခွန်းတွေကိုတော့ခေါင်းဆောင်နှစ်ဦးစလုံးကပြန်မဖြေကြပါဘူး။ထောက်လန်းရဲ့တရင်အချက်လက်တွေဖလှယ်တာကိုပိုကောက်အောင်လှုပ်သွားဖို့အပါအဝင်အကျန်းဖက်ဝါဒတိုက်ဖြစ်ရေးမှာပူးပေါင်းဆောင်ရွက်မှုတိုးမြှင့်သွားမယ်လို့လည်းဝန်ကြီးချုပ်မိုဒီကကြေညာပါတယ်။အိန္ဒိယနဲ့အမေရိကန်နိုင်ငံတို့ဟာတခြားနိုင်ငံအများအပြားအတွက်ဆန်နမူနာတစ်ခုပြနိုင်ပြီးဘုံတူညီတဲ့ချင်းချောက်မှုတွေကိုနှိမ့်နှင်းတဲ့နေရာမှာအကြီးအကျယ်အောင်မြင်အောင်လုပ်ပြနိုင်မယ်လို့သမ္မတထရန့်ကပြောပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့အင်္ဂါညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျဲအင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့အကြားဒီသတင်းပတ်တွင်လုံခြုံရေးထိပ်သီးအစည်းအဝေးမတိုင်ခင်တောင်ကိုရီးယားတာဝန်ရှိသူတွေကအမေရိကန်ရဲ့အငင်းပွားပွဲ Third Dome Control စနစ်ကိုထောက်ခံစကားတွေပြောနေကြပါတယ်။ဒါပေမဲ့လည်း Dome Control စနစ်ချထားရေးနှောင့်နှေးနေတဲ့ပေါ်အမေရိကန်လွှတ်တော်အမတ်တွေကစိုးရိမ်စကားတွေပြောနေကြတာနဲ့မျှဒီကိစ္စဟာအခြေတင်ဖြစ်စရာကိစ္စတစ်ခုဖြစ်ဆက်ရှိနေသေးပါတော့အစစ်မြေဒုံခွင်းဒုံပြစ်လို့စနစ်တခုဖြစ်ပြီးအထူးကြည်လင်တက်သားတဲ့ရေဒါစနစ်အနီရောက်ရောင်ကြည့်သုံးဤပညာနဲ့ဝင်လာတဲ့ဒုံကြီးတွေကိုပြစ်ချနိုင်စွမ်းရှိတဲ့ဂျာပြတ်ဒုံကြီးတွေပေါ်ပါပါတယ်။မြောက်ကိုရီးယားရဲ့ဒုံကြီးနဲ့နျူကလ িয়ার ဆိုင်ရာဆွမ်းယူရေးပိုကောင်းလာနေတာကိုတုံ့ပြန်ပြီးတောင်ကိုရီးယားကိုအကောက်ွယ်ပေးတဲ့နေရာမှာထောက်ကူဖြစ်စေဖို့အတွက် Third ဒုံခွင်းဒုံစနစ်ကိုချထားဖို့အမေရိကန်နဲ့တောင်ကိုရီးယားအကြား2016ခုနှစ်ကသဘောတူခဲ့ကြတာပါ။ဒါအပြင်တောင်ကိုရီးယားမှာချထားတဲ့အမေရိကန်တပ်ဖွဲ့ဝင် 28,000 ကိုကာကွယ်ပေးတဲ့နေရာမှာလည်း Third Dome Control စနစ်ကိုအသုံးပြုနိုင်မှာဖြစ်ပါတယ်
။တရုတ်နိုင်ငံဟာကမ္ဘာပေါ်မှာလူမောင်ခိုကူးမှုနဲ့အတ္တမခိုင်းစေမှုအဆိုးဝါးဆုံးကျူးလွန်နေတဲ့နိုင်ငံတစ်နိုင်ငံအဖြစ်အမေရိကန်အစိုးရကသတ်မှတ်ကြေညာဖို့ရှိပါတယ်။အမေရိကန်ပြည်ထောင်စုကအစဉ်တစိုက်ပြစ်တင်ရှုတ်ချလေးရှိတဲ့အီရန်မြောက်ကိုရီးယားနဲ့ဆီးရီးယားစတဲ့နိုင်ငံတွေနဲ့တရုတ်နိုင်ငံကိုဒန်းတူသတ်မှတ်တာလည်းဖြစ်ပါတယ်။ဒီသမတ်ချက်ကိုဒီကနေ့အင်္ဂါနေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတရားဝင်ကြေညာမှာပါ။မြောက်ကိုရီးယားနျူကလ িয়ার ရေးဟန်တာရေးမှာတရုတ်သမ္မတရှီကျင်းပင်ရဲ့အကူအညီကိုရဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြိုးစားနေချိန်မှာဒီသမတ်ချက်ကြောင့်အမေရိကန်နဲ့တရုတ်ကြားနောက်ဆက်တွဲတင်းမာမှုတွေပေါ်ပေါက်လာနိုင်ပါတယ်။အမေရိကန်ဘက်ကတရားဝင်သမတ်ကြေညာဖို့ရှိနေချိန်မှာပဲတရုတ်ဘက်ကလည်းဒီအပေါ်မှာတုံ့ပြန်ပါတယ်။အမေရိကန်တွေဘက်ကစကားကိုလက်လွတ်စပွဲပြောဆိုရာတွေကိုတရုတ်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရလူခန်းကပြောဆိုပြီးလူကုန်ကူးမှုတိုက်ဖျက်ရေးနိုင်ငံအလုံးနဲ့ပူးပေါင်းဆောင်ရွက်ရေးတွန်းမြှင့်ဖို့တရုတ်ဘက်ကဆန္ဒရှိတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံပေါင်း180တို့ကလူမောင်ခိုကူးမှုအစဉ်ခံစားတဲ့မှာတရုတ်ကိုဘာကြောင့်အစ်စ်နှိမ်တတ်မှတ်ဖို့ဖြစ်လာရတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးရှင်။
Google ကုမ္ပဏီဟာသူ့ရဲ့ online အကြောင်းအဝယ်လုပ်ငန်းအတွက်ရှာဖွေရလဒ်တွေကိုမျှတမှုမရှိဘဲအသာရအောင်လုပ်တယ်ဆိုပြီးဥရောပသမဂ္ဂ EU ရဲ့လေဝကြီးအုပ်မှုထိန်းချုပ်ရေးဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ဒဏ်ငွေအမေရိကန်ဒေါ်လာ 1.8 ဘီလီယံချမှတ်လိုက်ပါတယ်။ Google ကုမ္ပဏီဟာအခုအခါမှာ Google Shopping လို့သိနေကြတဲ့သူ့ရဲ့လုပ်ငန်းအသာရစေဖို့အတွက်ရှာဖွေရလဒ်တွေကိုထိတ်မှပေါ်လာအောင်လုပ်ပြီးပြိုင်ဘက်ကုမ္ပဏီတွေရဲ့ရလဒ်တွေကိုတော့နောက်မှချထားဖို့2008ခုနှစ်ကတည်းကစလုပ်ခဲ့တယ်လို့ EU ကပြောပါတယ်။ပြန်ပက်လုပ်ငန်းတွေရဲ့ရှာဖွေရလဒ်တွေကိုစားသုံးသူတွေမကြည့်သလောက်ဖြစ်တဲ့ဖြန့်မြခြင်းအပြင်၄ခုမြောက်စာမျက်နှာလောက်မှာဖော်ပြခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Google ဟာထူးခြားဆန်းသစ်တဲ့ကုန်ပစ္စည်းအများပြားကိုဖန်တီးခဲ့ပေမဲ့လည်းဒီကိစ္စမှာတော့အင်တာနက်အချက်အလက်ရှာဖွေရေးမှာသူ့ရဲ့ဈေးကွက်ထိန်းချုပ်နိုင်စွမ်းကိုအလွဲသုံးစားလုပ်ခဲ့တယ်လို့ EU ကော်မရှင်နာမြင့်ကြီး Margrethe Vestager ကပြောပါတယ်။ EU ရဲ့အခုဆုံးဖြတ်ချက်ပေါ်အယူခံဝင်ဖို့စဉ်းစားနေတာနဲ့အမျှလေးလံဆန်းစစ်နေတယ်လို့ Google ကပြောပါတယ်။
ကိုလံဘီယာနိုင်ငံကအဖျားစီသဘုံတွေဘက်ကလုံးဝလက်နဲ့ဖြုတ်သိမ်းလိုက်ပြီးတဲ့နောက်မှာတော့ကိုလံဘီယာအစိုးရနဲ့အဖျားစီသဘုံတို့ကြားစစ်ပွဲတွေပြီးဆုံးပြီလို့ကုလသမဂ္ဂကကြေညာပါတယ်။အဖျားစီသဘုံအဖွဲ့ရဲ့လက်နက်တွေကိုစီးပြုစုသိမ်းဆည်းလိုက်ပြီလို့ကုလသမဂ္ဂစောင့်ကြည့်ကြီးကြပ်သူတွေကပြောပါတယ်။ခြေလက်တွေကတက်ဖြတ်သိမ်းတဲ့စခန်းတွေမှာလုံခြုံရေးအတွက်အသုံးပြုနေတဲ့လက်နက်အနည်းငယ်တော့ချက်ရှိနေပါသေးတယ်။လူပေါင်း2,000ကျော်တည်ဆုံခဲ့ရတဲ့ကိုလံဘီယာအစိုးရအဆက်ဆက်ကိုနှစ်ပေါင်း50ကျော်ကြာဆန့်ကျင်တော်လှန်မှုအဆုံးသတ်တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုတော့ကိုလံဘီယာအစိုးရနဲ့ FARC သဘုံတို့ပြီးခဲ့တဲ့နှစ်ကလက်မှတ်ရေးထိုးခဲ့ကြတာပါဒီသဘောတူညီချက်တစ်စိတ်တစ်ပိုင်းအရ FARC သဘုံဟောင်းအများအပြားတို့ပြစ်ဒဏ်ချခံစရာမလိုပဲအယက်သားအဖြစ်နေထိုင်ခွင့်ရမှာဖြစ်တယ်လို့ FARC သဘုံအဖွဲ့ကတော့နိုင်ငံရေးပါတီတစ်ခုအဖြစ်အသွင်ပြောင်းမှာဖြစ်ပါတယ်ရှင
်ဤရနိုင်ငံမူစုမျိုးက OECD ရောက်ကွယ်မှာ IS တို့ကြောင့်တစုကထိန်းချုပ်ထားဆဲရှိတဲ့နောက်ဆုံးလက်ကျန်နေရာလေးတစ်ခုကိုပြန်ရအိရတ်တက်တွေတိုက်ခိုက်နေရပါတယ်။ IS သွေးကြောတွေရဲ့ပြစ်မှတ်လို့ဆိုတဲ့နေရာတွေကိုစစ်သားတွေကပြစ်ခတ်နေကြတာတွေ၊လမ်းတွေကိုဖျက်ပြီးအရက်သားတွေကြောက်လန့်နေကြထွက်ပြေးနေကြတာတွေကိုရိုက်ယူထားတဲ့ဗီဒီယိုတွေကိုဗြိတိသျရုပ်သံဌာနတစ်ခုဖြစ်တဲ့ Sky News ကထုတ်လွှင့်ပြသခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ပြောပြပေးခဲ့တာပါ။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။ဖန်ဆီးခံထားရတဲ့သတင်းတော့၃ရက်နောက်ဆုံးအခြေအနေကိုအရင်ဆုံးတင်ပြပေးပါမယ်။မြန်မာအစိုးရစစ်တပ်ကဖန်ဆီးထားတဲ့သတင်းတော့၃ဦးကိုလက်ရှိအချိန်ထိဘယ်မှာထိန်းသိမ်းထားတယ်ဆိုတာမသိရသေးပဲပျောက်ဆုံးနေစေဖြစ်ပါတယ်။ကာကွယ်ရေးဦးစီးချုပ်ရုံရဲ့သတင်းထုတ်ပြန်ချက်မှာတော့သူတို့ကိုလာရှိုးမြို့နယ်ရဲစခန်းကိုလွှဲပြောင်းပေးထားတယ်လို့ဆိုထားပေမဲ့လည်းလာရှိုးမြို့နယ်ရဲစခန်းကတော့ဒါကိုအတည်ပြုချက်မပေးပါဘူး။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့မမမြင့်ခိုင်ကသတင်းပေးပို့ထားပါရရှင
်။ရှမ်းပြည်နယ်မြောက်ပိုင်း TNLA တအန်းပလောင်လက်နက်ကိုင်တပ်ဖွဲ့ကလုတဲ့မူရစေဝါဖြက်စီးတဲ့ပွဲကိုတွားရောက်သတင်းယူပြီးအပြန်လမ်းမှာဖမ်းဆီးထိန်းသိမ်းခံရတဲ့ DVB သတင်းဌာနကသတင်းတောက်နှုတ်ဦးနဲ့ ARD သတင်းဌာနကသတင်းတောက်တူဦးကိုလက်ရှိအချိန်ထိအဆက်အသွယ်မရသေးပါဘူးတပ်မတော်ကဖမ်းဆီးထားတဲ့သတင်းတောက်၃ဦးကိုဘယ်မှာထိန်းသိမ်းထားရဆိုတာမသိရပဲပျောက်ဆုံးနေတဲ့အခြေအနေဟာစိုးရိမ်စရာဖြစ်တယ်လို့ DVB သတင်းဌာနရဲ့ Editor ဦးခင်မောင်စုကပြောပါတယ
်သတင်းတောက်တွေကိုဒီလိုမျိုးသတင်းမထုတ်ပြန်ပဲနဲ့နောက်သတင်းထုတ်ပြန်တဲ့အခါကျတော့လေသတင်းထုတ်ပြန်တဲ့နေရာမှာမရှိပဲနဲ့အဲ့လိုဖြစ်နေတဲ့အနေအထားဒါရှင်းရှင်းပြောလို့ရှိရင်တော့စိုးရိမ်ကြတိတ်ကောင်းတယ်နောက်ကျတော့ဒီလိုသတင်းယူတာမျိုးတွေကရှိနေပါပဲလေကျွန်တော်တို့နိုင်ငံမှာအဲ့လိုသတင်းယူနေတဲ့ဂျားတွေကနေပြီးတော့ဒီလိုပြောက်သွားတယ်ဆိုတာကတော့ဒါတော်တော်စိုးရိမ်ကြရှိတဲ့အနေအထားဖြစ်တယ်ကျွန်တော်တို့ကတော့ဆက်သွယ်လို့မရတဲ့လောက်ဖြစ်နေတယ်တော်ကဖန်စီထိန်ထိန်တာတယ်ရဲစခန်းကိုလွှဲမယ်ပြောတယ်ပြောတဲ့ရဲစခန်းမှလည်းမတွေ့ဘူးနောက်တစ်ခါဟိုသတင်းထုတ်ပြန်တဲ့လူကိုလည်းဆက်သွယ်မရဘူးဆိုတော့ဘယ်လိုလဲပေါ့နော်ဒါဒီပြဿနာကျွန်တော်တို့ကတော်တော်လေးသိယူသွား
ပြီ TNLA တအန်းပလောင်လက်နက်ကိုင်တပ်ဖွဲ့နဲ့ဆက်သွယ်တယ်ဆိုပြီး DVB သတင်းဌာနကသတင်းတောက်2ဦးနဲ့ ARD သတင်းဌာနကသတင်းတောက်2ဦးအပါအဝင်အမျိုးသား9ဦးကိုနမ်ဆန်မြို့နယ်ဖျားကြီးကြေးရွာနာမှာတပ်မတော်စစ်ကြောင်းကဇွန်လ26ရက်နေ့ကဖမ်းဆီးပြီးလာရှိုးမြို့နယ်ရဲစခန်းကိုလွှဲပြောင်းပေးထားတယ်လို့တပ်မတော်ကောက်ွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ဒါနဲ့ပတ်သက်ပြီးလာရှိုးမြို့မှာရဲစခန်းကိုဆက်သွယ်စုံစမ်းကြည့်ရမှာတော့ရဲစခန်းတာဝန်ခံကအခုလိုပြောပါတယ
်။ကျွန်တော်စခန်းတော့မရှိပါဘူးဗျ။ကျွန်တော်ကတော့အခုလက်ရှိကတော့ဒီကြောက်မရှိရတော့တည်ကြတယ်ဗျ။အဲ့ဒါဟိုမနေ့ကဗျရန်ကုန်တို့မန္တလေးတို့ကအကုန်လုံးတည်နှောက်ကြီးအလုံးကျွန်တော်စခန်းကြီးကိုမြင်နေတယ်ဗျ။ကျွန်တော်စခန်းမှာတော့မရှိပါဘူး
။နမ်ဆန်တီဘောလမ်းကြောင်းပေါ်မှာရှိတဲ့ရဲစခန်းတွေစီဆက်သွယ်စုံစမ်းရတယ်လို့ရဲစခန်းတွေမှာထိမ့်သိမ်းထားတာမရှိပဲနမ်ဆန်မြို့နယ်ဖျားကြီးကျေးရွာဖုန်ကြီးကျောင်းမှာထိမ့်သိမ်းထားတယ်ဆိုတဲ့သတင်းတွေကြားပေမဲ့အတိပြုချက်မရသေးဘူးလို့ DVB သတင်းဌာနကဥခင်မောင်စုကပြောပါတယ်
။နောက်ဆုံးကျွန်တော်တို့သိတာတော့သူလာရလမ်းကျောင်းပေါ့လေလာတဲ့လမ်းကျောင်းကိုလိုက်ကြည့်ပြီးတော့အဲ့ဒီလမ်းကျောင်းမှာရှိတဲ့ရဲစခန်းတွေတော့မေးကြည့်တာပေါ့။ဒါပေမဲ့ခုနသူတို့ထုတ်ပြန်ထားတဲ့လာရှုရဲစခန်းမှာတော့မရှိဘူးဆိုတဲ့အဖြေပဲရတာပေါ့နော်။နောက်ဒီဘက်သူတို့လမ်းကျောင်းနမ်ဆန်ရဲစခန်းကိုလည်းပဲကျွန်တော်တို့မေးခိုင်းတဲ့အခါကျတော့အဲ့ဒီမှာလည်းမရှိသေးဘူးဆိုတဲ့အဖြစ်ပဲထွက်တယ်။အဲ့ဒီကနေတဆင့်တော့ကျွန်တော်တို့ဖျားကြီးဆိုတဲ့ရွာကိုတော့ကျွန်တော်တို့သတင်းတောက်ကိုတို့ပြီးတော့ကျွန်တော်တို့စုံစမ်းခိုင်းကြည့်တယ်ပေါ့နော်။အဲ့ဒီမှာတော့ဖုန်ကြီးကျောင်းတစ်ကျောင်းမှာသူတို့ထားတယ်ဆိုတဲ့သတင်းတော့ကျွန်တော်တို့ကြားတယ်။ဒါပေမဲ့အဲ့ဖုန်ကြီးကျောင်းကိုဝင်လို့မရတဲ့အတွက်ကြောင့်မလို့ကျွန်တော်တို့အဲ့ဒါလည်းအတိပြုလို့တော့မရဘူ
း။တအန်းပလောင် TNL နေမြေအတွင်းတွားရောက်သတင်းယူတဲ့သတင်းသမားတွေဖမ်းဆီးထိန်းသိမ်းခံထားရတဲ့အပေါ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအနေနဲ့တမရောကောက်ွယ်ရေးဦးစီးချုပ်ထံမြစ်တာရဲခန်းစာပေးပို့သွားမယ်လို့သတင်းမီဒီယာကောင်စီဒုတိယဥက္ကဋ္ဌဦးအောင်လာထွန်းကပြောပါတယ်
။ဥပဒေအဲ့ဒီကိစ္စနဲ့ပတ်သက်လို့လေတမရောကောက်ွယ်ရေးဦးစီးချုပ်စီကိုကျွန်တော်မြစ်တာရဲခန်းစာလုံရေးနေပါဆရာ။ဒီအနေထားမှာတော့တစ်ချက်ပါမှလုပ်လို့မရဘူး။ ကျွန်တော်ကမြစ်တဲခံစားတာဟာကျွန်တော်တို့လုံနိုင်တဲ့အဖြစ်ပါအမြင့်ဆုံးပါပဲခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းနမ်စံတီဘောကလန်ဖျားကြီးကျေးရွာနာမှာတအန်းပလောင်လက်နက်ကင်တပ်ဖွဲ့ TNL နေမြေအတွင်းတွားရောက်သတင်းယူပြီးပြန်လာတဲ့ DBB သတင်းတော်ဦးအေးနိုင်ဦးပြည့်ဖုံးနိုင်နဲ့ ARD သတင်းတော်ဦးသိန်းစောခေါ်လဝီဝမ်တို့ကိုတမရော်ကဇွန်လ26ရက်နေ့သတင်းလာနေမှာဖမ်းဆီးခဲ့တာပါအခုလိုသတင်းတော်တွေဖမ်းဆီးခံရတဲ့အပေါ်စိုးရိမ်မကင်းဖြစ်မိသလိုမြမပြည်အောင်မြင်မှုအတွက်သတင်းလွတ်လပ်ခွင့်မုတ်ချလိုအပ်တယ်လို့ American တန်ယုံကဒီကနေ့အင်္ဂါနေ့မှာသတင်းထုတ်ပြန်ထားပါတယ်ရှင်
မမမြင့်ခိုင်တဲ့ရင်ပြပိုးခဲ့တာဖြစ်ပါတယ်အခုတခါတော့ဒီထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့အခြေအနေကိုတလဲကြည့်ကြရအောင်ပါထိုင်းနိုင်ငံတွင်းတရားမဝင်အလုပ်လုပ်ကြနေတဲ့နိုင်ငံသားသာရွှေ့ပြောင်းအလုပ်သမားတွေနဲ့ပတ်သက်တဲ့ထိုင်းအစိုးရရဲ့ဥပဒေသစ်ထုတ်ပြန်ပြီးမှပဲထိုင်းနိုင်ငံတဝန်းထောင်ချီတဲ့တရားမဝင်အလုပ်သမားတွေကိုအထူးစီမံချက်နဲ့လုံခြုံရေးအင်အားသုံးပြီးလိုက်လံဖမ်းဆီးနေပြီဖြစ်ပါတယ်ဒါကြောင့်ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကမြန်မာအလုပ်သမားတွေအနေနဲ့တရားဝင်အလုပ်လုပ်ကင်ခွင့်ကင်ဆောင်ထားကြဖို့တကယ်လို့မိမိမှာခိုင်လုံတဲ့နေထိုင်ခွင့်အထောက်အထားမရှိရင်နေရရင်ကိုပြန်ကြဖို့အထူးသတိပေးကြညာချက်ထုတ်ပြန်ထားပါတယ်အသေးစိတ်ကိုတော့မဆုမွန်ကပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်ထိုင်းဆိုရကဂျော်လာ20ရက်နေ့မှာထိုင်းနိုင်ငံတွင်အလုပ်လုပ်ကိုင်နေတဲ့နိုင်ငံသားသားအလုပ်သမားတွေအတွက်အလုပ်သမားဥပဒေသစ်တရထုတ်ပြန်လိုက်ပါတယ်ဒီဥပဒေသစ်အရတကယ်လို့ထိုင်းနိုင်ငံတွင်မှာတရားမဝင်အလုပ်လုပ်ကိုင်နေတာကိုတွေ့ရှိတယ်ဆိုရင်ဒဏ်ငွေဘတ်2000ကနေဘတ်4သိန်းအထိနောက်1005နှစ်အထိချမှတ်နိုင်တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြပါတယ်ထိုင်းဆိုရဘက်ကဒီအလုပ်သမားဥပဒေသစ်ထုတ်ပြန်ပြီးပြီးချင်းမှာပဲထိုင်းနိုင်ငံတဝန်းလုံးမှာရှိတဲ့စောက်လုပ်ရေးလုပ်ငန်းခွင်ဆက်ယုံအလုပ်ယုံဈေးစိုက်ပျိုးရေးလုပ်ငန်းခွင်နဲ့နေအိမ်တွေမှာအထူးစီမံချက်တည်းအနေနဲ့ထိုင်းစစ်တပ်နဲ့ရဲပါဝင်အထူးတပ်ဖွဲ့ဝင်တွေဘက်ကရှောင်းတခင်ပိုက်စိတ်တိုက်လိုက်လံရှာဖွေဖမ်းဆီးခဲ့တာမှာတော့အခုဆိုရင်မြန်မာပါဝင်နိုင်ငံသားသားတရားမဝင်ရွှေ့ပြောင်းအလုပ်သမားထောင်နဲ့ချီအဖမ်းဆီးခံရပြီဖြစ်ပါတယ်မြန်မာအလုပ်သမားတန်းနဲ့ချီအလုပ်လုပ်ကင်နေတဲ့ထိုင်းနိုင်ငံတွင်းမှာအခုလိုအလုပ်သမားဥပဒေသစ်ထုတ်ပြန်ပြီးစီမံချက်နဲ့လိုက်လံဖမ်းဆီးနေချိန်မှာပဲထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကမြန်မာအလုပ်သမားတွေကိုဂျွန်လ26ရက်နေ့ကအထူးသတိပေးကြေညာချက်ထုတ်ပြန်သတိပေးပါတယ်အဓိကသတိပေးတာကတော့ထိုင်းနိုင်ငံတွင်းအလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံကူးလက်မှတ်ယာယီနိုင်ငံကူးလက်မှတ်တရားဝင်အလုပ်လုပ်ကင်ခွင့်လက်မှတ်တွေကိုကင်ဆောင်ထားကြဖို့တကယ်လို့မိမိမှာနေထိုင်အလုပ်လုပ်ကင်ခွင့်ခိုင်လုံတဲ့အထောက်အထားလုံးဝမရှိဘူးဆိုရင်တော့အခုထိုင်းဆိုရကထုတ်ပြန်တဲ့ဥပဒေသစ်ကပြစ်ဒဏ်ကြီးလေးလွန်းတဲ့အတွက်မြန်မာနိုင်ငံကိုသာပြန်ကြပါလို့ဘန်ကောက်မှာရှိတဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံအလုပ်သမားတန်အရာရှိယုံကတင်ထုတ်ပြန်ထားပါတယ်သူ့နိုင်ငံကထုတ်ပြန်တဲ့ဥပဒေကိုလေးစားလိုက်နာကြရမှာဖြစ်ပေမဲ့လူသားချင်းစာနာမှုအနေနဲ့ဒီဥပဒေနဲ့ပတ်သက်ပြီးပညာပေးသတိပေးတာတွေကိုအရင်လုပ်တင်နေဆိုပြီးထိုင်းနိုင်ငံကတန်ယုံတာဝန်ရှိတဲ့သူတွေနဲ့အတူအလုပ်သမားရေးလိုက်လာကူညီပေးနေတဲ့ရှေ့နေကြီးဦးအောင်မျိုးတန်းကသုံးသပ်ပါတယ်
။အဲ့ဒီတော့ထုတ်ပြန်လာတဲ့ဥပဒေပေါ်မူတည်ပြီးတော့အခုလိုဆောင်ရွက်တဲ့နေရာမှာကျွန်တော်တို့အထူးတော့ပြောကြမရှိပါဘူး။ဒါပေမဲ့သူတို့အမိန့်နေထွက်လာတဲ့အခါမျိုးမှာတော့အမိန့်ထွက်လာပြီလို့ရှိရင်နှစ်လတန်းပြီးသုံးလတန်းပြီးကြိုတင်ပြီးတော့ဟိုပညာပေးအနေနဲ့ဆွေးနွေးပြောဆိုကြပြီးတော့မှဒါလည်းလေးယူဆောင်ရွက်တော့အင်တာမလို့ဖြစ်ပါတယ်။နောက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံဘက်ကလို့နှောင်းဝင်ကြီးဌာနအနေနဲ့လည်းတိုင်ယုံဘက်ကလည်းဒီလိုဖြစ်ပျက်ထားတဲ့ပုံကိုစောင့်ကြည့်နေတဲ့သဘောရှိပါတယ်။သို့တော့အချိန်အခါပြီးဖို့ရယ်နောက်ပြီးတော့ဒီလိုဖမ်းဆီးတဲ့အခါမှာဒီအလုပ်သမားတွေအနေနဲ့ဟိုငယ်တဲ့ကလေးများနောက်တစ်ခါကျမ်းမာရေးမကောင်းတဲ့လူများတွေကိုအဲဘယ်လိုကူညီဆောင်ရွက်ပေးရင်ကောင်းမလဲဆိုတာလည်းဟိုပါတယ်။နောက်တစ်ခုကဒီလိုဖမ်းဆီးတဲ့အခါမှာပြေးလွှားတဲ့အခါမှာ၎င်းတို့ရဲ့ပိုင်ဆိုင်တဲ့ပစ္စည်းလေးတွေကိုလည်းတတ်နိုင်သမျှပိုင်ရှင်ရယူသွားနိုင်အောင်ဆောင်ရည်ပြီးတော့ကောင်းမယ်ဆိုတဲ့အနေထားမျိုးလည်းတွေ့ရပါတယ
်။ထိုင်းနိုင်ငံရောက်မြန်မာလူသမားတွေအနေနဲ့လည်းအလုပ်လုပ်ရာနေရာဒါမှမဟုတ်နေထိုင်တဲ့နေရာတွေမှာမိမိတို့ရဲ့အလုပ်လုပ်ကင်ခွင့်နေထိုင်ခွင့်လက်မှတ်တွေကိုစနစ်တကျကင်ဆောင်ထားကြဖို့နဲ့သတိထားနေထိုင်ကြဖို့ကိုလည်းအထူးသတိပေးပါတယ်
။ထိုင်းနိုင်ငံနဲ့မှာအခုမူရေးစေဘာအနေနဲ့တော့လကောင်းလူကုန်ကူးမှုတွေတော့လကောင်းပြန်လည်ပြီးတော့မြင့်တက်လာတဲ့ကြောင့်မို့ဒီတဲ့ဘုသူတို့ကဥပဒေရဆောင်ရွက်မယ်ဆိုတဲ့အမျိုးကိုသိထားတဲ့ကြောင့်မို့လည်းကျွန်တော်တို့ကြိုတင်ပြီးတော့မြန်မာတိုင်းဦးနဲ့လည်းသတိပေးထားတာရှိပါတယ်။မိမိနိုင်ငံသားလူသမားတွေဟာဆက်ရဆက်ရထောက်ထားတဲ့ပြည်စုံအောင်ရနိုင်ရင်ရအောင်လုပ်ထားပြီးတော့မပြည့်စုံတော့ဘူးမရှိတော့ဘူးထောက်ထားမရနိုင်တော့ဘူးဆိုရင်တော့မိမိနိုင်ငံကိုပြန်ပြီးတော့ဒီနိုင်ငံနှစ်နိုင်ငံပူးပေါင်းဆောင်ရွက်တဲ့စနစ်အပေါ်မှာဒါလိရင်ဆောင်ရွက်သွားကြဖို့ကျွန်တော်တိုက်တွန်းလိုပါတယ်ခင်ဗျာ
အလုသမားရေးလိုက်လံကူညီပေးနေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့ဒါရိုက်တာဦးကျော်တောင်းကတော့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံနောက်မြန်မာအလုသမားဝန်ကြီးဌာနအနေနဲ့ထိုင်းဆိုရတာဝန်ရှိတဲ့သူတွေနဲ့ပူးပေါင်းဖြည့်ဆည်းပေးစီလိုပါတယ်လို့တိုက်တွန်းပါတယ
်။ဒီလိုဥပဒေချက်ချင်းပြဋ္ဌာန်းပြီးတော့လုပ်ငန်းခွင်တိုင်းကိုဝင်ဖမ်းဈေးတွေကိုဝင်ဖမ်းသွားတဲ့ကားဂိတ်တွေမှာဝင်ဖမ်းဆိုတာကဒါတော်တော်ကြီးကိုပြင်းပြင်းထန်ထန်ရ
ဒီရေယူချောင်ရဲမှုကိုတွေ့ရတယ်မြန်မာတိုင်းဝန်ကမနေ့ကအဲကြားရတဲ့အောင်ထွက်လာတာကတရားမဝင်လို့သမားတွေပြန်ပါဝါပါမျိုးတွေပြောင်းပါဆိုတာလောက်ပဲထုတ်လာတယ်တောင်းနဲ့မလုံလောက်ဘူးလုံနိုင်တာတွေကဘလို့သမားသုံးလေးတန်းရှိတယ်တဲ့ဥပမာနှစ်လက်တန်ကြီးသုံးလက်တန်ကြီးလိုအပ်တဲ့လုံလောက်တဲ့အရှင်တစ်ခုကိုသူတို့နေပြီးတော့တောင်းပန်တာမျိုးလို့နေတာပေါ့ထိုင်းဆိုရရဲ့ဥပဒေထဲမှာတော့တရားမဝင
ဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်လက်ပြီးတော့နောက်ထပ်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတဘုတ်ကိုတင်ပြပေးပါမယ်။ကမ္ဘာကုလသမဂ္ဂရဲ့1984ခုနှစ်မှာစတင်ပြဋ္ဌာန်းလိုက်တဲ့ညီမနှိပ်စက်မှုနဲ့အခြားရက်စက်မှုမဆန်သောအခြားရက်စက်လူမဆန်သောသို့မဟုတ်လူကုန်တိုက်ခါကြဆင်းစေသောဆက်ဆံမှုသို့မဟုတ်ပြည်ထောင်ပေးမှုစန့်ကျင်ရေးနိုင်ငံတကာသဘောတူစာချုပ်ကိုမြန်မာနိုင်ငံအနေနဲ့အမြန်ဆုံးရေးထိုးနိုင်ဖို့လိုတယ်လို့လူအခွင့်ရေးဆောင်ရွက်သူတွေကပြောလိုက်ပါတယ်မြန်မာနိုင်ငံအနေနဲ့မြင်သည့်ညီမနှိပ်စက်မှုမျိုးကိုမဆိုတင်းတင်းကြပ်ကြပ်အရေးယူဆောင်ရွက်ဖို့လိုနေသေးတယ်လို့လည်းမင်းတွေကပြုလုပ်တဲ့နှိပ်စက်ခံရသူတွေကိုအားပေးကူညီတဲ့နိုင်ငံတကာနဲ့အခမ်းအနားမှာထောက်ပြကြတာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းနာကိုကောင်းဆိုင်ဟင်းကသတင်းပေးပို့ထားပါရရှင
်မြန်မာနိုင်ငံအနေနဲ့ညှဉ်းပန်းနှိပ်စက်တာမျိုးတွေလူအခွင့်အရေးချိုးဖောက်ခံရတာမျိုးတွေယုံနယ်လာစေဖို့ညှဉ်းပန်းနှိပ်စက်မှုတွေကိုစန့်ကျင်တဲ့ကုလသမဂ္ဂစာချုပ် UNCAT ကိုအမြန်ဆုံးလက်မှတ်ထိုးပြီးပြည်တွင်းကဥပဒေတွေကိုလည်းပြုပြင်ပြောင်းလဲရမယ်လို့နိုင်ငံရေးအကြီးအကဲများကုညီဆက်တော်ရေးအသင်း ABB ကကိုအောင်မျိုးကျော်ကပြောပါရယ
်ဒီကဒီဟိုညှဉ်းပန်းနှိပ်စက်မှုတွေပပျောက်ဖို့အတွက်ကပထမဦးဆုံးအလွယ်ကူဆုံးဖြစ်တာကတော့ဒီ UNCAT ကိုလက်မှတ်ထိုးလိုက်ဖို့လိုပါတယ်ဒီ UNCAT ကိုလက်မှတ်ထိုးလိုက်ပြီးတဲ့အခါမှာသူ့ထဲမှာပါတဲ့ဒီအချက်တွေအတိုင်းကျွန်တော်တို့နိုင်ငံပြည်တွင်းဥပဒေတွေမှာလိုက်ပြီးတော့ပြင်ဆင်ဖို့လိုပါဘူး။ပြီးတဲ့အခါကျတော့ကျွန်တော်တို့နိုင်ငံရဲ့ပြည်တွင်းဥပဒေတွေမှာလည်းဒီညှဉ်းပန်းနှိပ်စက်မှုမကျူးလွန်အောင်ဆိုတဲ့ကိစ္စတွေအရှိထားပြီးသားပါ။အဲ့မှာထပ်ပြီးတော့တချို့အပိုင်းလေးတွေပြင်ဆင်ဖို့လိုတာလေးတွေပြင်ဆင်ရမယ်။တချို့ဖြုတ်ရမယ့်ဟာတွေဖြုတ်ပြရမယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံကအုပ်ချုပ်တဲ့လူတွေဒီအာဏာပိုင်အဖွဲ့အစည်းတွေကဒီညှဉ်းပန်းနှိပ်စက်မှုတွေကိုကျူးလွန်နေကြတယ်ဖြစ်တယ်။အဲ့တော့ညှဉ်းပန်းနှိပ်စက်မှုကိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကအစိုးရတခုတည်းကိုကျွန်တော်တို့ပြောနေလို့မရဘူးစစ်တပ်တခုတည်းကိုပြောနေလို့မရဘူးအလားတူညှဉ်းပန်းနှိပ်စက်မှုကျူးလွန်နေတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းရှိတယ်ဒီတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကိုနှိုက်ကလည်းဒီညှဉ်းပန်းနှိပ်စက်မှုတွေကိုမကျူးလွန်ဖို့အတွက်တင်းတင်းကြပ်ကြပ်ကြိုင်ပွဲဖို့လိုအပ်တယ်လက်ရှိအနေအထားမှာဆိုလို့ရှိရင်ဒီ UNCAT ကလက်မှတ်ထိုးလိုက်ပြီးတော့ကျွန်တော်ပြည်ပဥပဒေတွေကိုပြုပြင်တင်တာတွေပြုနေတယ်အကြောင်းလဲတင်တာတွေကြောင်းလဲမယ်ထပ်ဖြည့်တင်တာတွေထပ်ဖြည့်မယ်ပြီးတော့ဒီဥပဒေတွေကိုလိုက်နာမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံအထူးနဲ့ညှဉ်းပန်းနှိပ်စက်မှုတွေရော့နေသွားပြီးတော့တစ်ချိန်မှာတော့ညှဉ်းပန်းနှိပ်စက်မှုလုံးဝပျောက်သွားတဲ့လုံးဝမရှိတော့တဲ့နိုင်ငံတကာနိုင်ငံအဖြစ်နိုင်ငံတကာအလဲမှာမျက်နှာပန်းလှမှာဖြစ်ပါလိမ့
်မယ်မြန်မာနိုင်ငံအတွင်းဖြစ်ပေါ်တဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုနီးစပ်ရလွတ်တော်ကိုယ်စားလှယ်တွေကနေတစင်တိုင်ကြားနိုင်ပြီးထိရောက်တဲ့ပြည်တွင်းတွေချမှတ်နိုင်ဖို့လှုပ်ဆောင်သွားမယ်လို့ပပေတိုင်းမျိုးနဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးသက်နိုင်ဦးကပြောပါရစေမြန
်မာခေတ်ကာလမှာကျွန်တော်တို့တင်ကြားတွေ့ရတဲ့ဘာလို့ဆက်ရှိရေတော်ဝင်ခလာကြီးဆိုဘူးမာဒူတို့တော့ပြောကြတော့မရပါဘူးအားလုံးကကိုဒီကုံကချိန်နေပြီးတော့ထိုင်ခဲ့ရပြီးတော့ခြေပွဲဝင်တဲ့ဖြစ်ဆိုနေမယ်ဆိုရင်တို့ပတ်ခဲ့တာတော့အခုလိုကြောင်းနေရတဲ့အချိန်တွေတည့်ရမှာတော့ကျွန်တော်ဓာရီကိုပွင့်လင်းနေတော့တော့ပြောကြတော့မရပါဘူးနောက်တစ်ခုကဆိုးရအနေနဲ့လည်းတက်နိုင်မရဘူးတို့ကဒီဆော်ရိုးတွေကိုဆောင်ရွက်ပေးနေတော့တော့ကျွန်တော်ဒီနေရာကိုပြေးပြေးကြောက်ရတာပါအဲ့တော့ကိုနေရာကိုဒေသမှာဒီလိုမျိုးတွေပေါ်ပေါက်လာရဆိုလို့ရှိရင်ကျွန်တော်တို့အဓိကကတော့သက်ဆိုင်ရာတိုင်းဒေသတွေကိုဒီနေ့ကြောင်းကြလို့ရပါတယ်။သက်ဆိုင်ရာရပ်ွက်ဥပဒေမျိုးကိုကြောင်းကြလို့ရပါတယ်။အဲ့ရနေမှာတစ်စစ်ထိရောက်တဲ့ပြည်ထောင်စုကိုပေးဖို့ထိရောက်တဲ့ဥပဒေကိုဆောင်ရွက်ဖို့ဆိုတာကျွန်တော်တို့စဉ်းစားတဲ့ကျွန်တော်ကြိုးစားဆောင်ရွက်တော့ဖြစ်ပါတယ်။
ပြီးခဲ့တဲ့အစိုးရလက်ထက်မှာတော့လက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုက UNCAT စာချုပ်လက်မှတ်ရေးထိုးဖို့အစိုးရတင်သွင်းရမှာအောင်မြင်ခဲ့ပေမဲ့လည်းယနေ့အချိန်ထိတော့လက်မှတ်မရေးထိုးနိုင်သေးပါဘူးအစိုးရအနေနဲ့ UNCAT လက်မှတ်ကိုအမြဲတမ်းရေးထိုးနိုင်ဖို့ကိုတော့လွှတ်တော်ကနေအစိုးရတင်သွင်းပြီးလွှတ်ဆောင်သွားမှာဖြစ်တယ်လို့ကိုအောင်မျိုးကျော်ကပြောပါတယ
်ထိုးနိုင်ဖို့အတွက်ကိုကြီးကတော့ကျွန်တော်လွှတ်တော်ကိုယ်စားလှယ်တွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ဆောင်ရွက်နေပါတယ်လွှတ်တော်ကိုယ်စားလှယ်နဲ့ဒီ UNCAT အကြောင်းသက်သက်တော့ကျွန်တော်တို့ဆွေးနွေးရတာမရှိသေးပါဘူးဒါပေမဲ့ကျွန်တော်တို့ဒီအကျဉ်းအောင်ဥပဒေလိုဟာမျိုးတွေအခြားကိစ္စတွေနဲ့ကျွန်တော်တို့သွတ်တော်ကိုသွားတဲ့အခါမှာတော့ကျွန်တော်တို့ဒီသွတ်တော်ကနေပြီးတော့ UNCAT ကိုအစိုးရလက်မှတ်ထိုးနိုင်ဖို့အတွက်ဒီကိစ္စကိုလုပ်ပေးဖို့ကျွန်တော်တို့သွတ်တော်ကိုယ်စားလှယ်ပြောနေဆိုနေတာတွေရှိပါတယ်အဲတော့သွတ်တော်ကိုယ်စားလှယ်ဘက်ကလည်းဒီ UNCAT ကိုလက်မှတ်ထိုးဖို့ကိစ္စကလူအားဖြင့်သဘောတူထားပြီးသားပါအဲတော့ကျွန်တော်တို့ကတော့ဒီ UNCAT ကအရင်အစိုးရလက်ထက်အရင်သွတ်တော်တက်တန်းမှာတော့ကျွန်တော်တို့ဒီလက်ရှိမကွေးတိုင်းဝန်ကြီးချုပ်ဖြစ်နေတဲ့ဒေါက်တာအောင်မျိုးညိုက UNCAT ကိုအစိုးရကလက်မှတ်ထိုးဖို့အတွက်အစိုးရတင်တဲ့အခါမှာလွှတ်တော်မှာမဲခွဲရေးဆုံးခဲ့တယ်အဲ့ဒီမှာဒီအစိုးရအောင်မြင်ခဲ့တယ်အစိုးရကလည်းဒါကိုလက်မှတ်ထိုးဖို့မှာဆိုတော့ဂရုပေးခဲ့တယ် ဒါမှမဟုတ်ဒီနေ့ချိန်ဒီ UNCD ကိုလည်းမထိုးနိုင်ဘူ
းညမနေ့စခရသူများအားအဘိကူညီတဲ့နိုင်ငံတကာနေ့အထိမ်းအမှတ်ပွဲကိုတော့ရန်ကုန်မြို့တဝန်းနေ့စခရမှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆန်ဟိန်တင်ပြပို့ခဲ့တာဖြစ်ပါတယ်အခုတော့ငင်းငင်းရေးလုပ်ငန်းစဉ်တွေကိုပြန်လည်တုံတက်တဲ့ဆွေးနွေးပွဲဘက်ကိုတလဲကြည့်ကြရအောင်ပါရှင်ငင်းငင်းရေးလုပ်ငန်းစဉ်မှာပါဝင်ကြတဲ့ကရင်မျိုးသားအစည်းအရုံးကဗဟိုကော်မတီဝင်တွေကရင်ပါတီခေါင်းဆောင်တွေကရင်လူထုအခြေပြုအဖွဲ့အစည်းတွေခေါင်းဆောင်80စုပေါင်းပြီးတော့ငင်းငင်းရေးလုပ်ငန်းစဉ်တွေကိုပြန်လည်တုံတက်တဲ့ဆွေးနွေးပွဲတရက်ကိုဇွန်လ12ရက်နေ့ကနေစပြီး10ရက်ကြာကြာ KNU ရဲ့လေးဝါစခန်းမှာကျင်းပပြုလုပ်ခဲ့ပါတယ်ဒီဆွေးနွေးပွဲမှာငင်းငင်းလုပ်ငန်းစဉ်တွေဟာအချိန်ယူလုပ်ကံရမှာဖြစ်တဲ့အတွက်အားနည်းချက်တွေရှိနေသေးကြောင်းသုံးသပ်ကြပါရစေ။ကရင်အမျိုးသားအစည်းအရုံးနဲ့မေးမြန်းထားတာကိုမအေးအေးမှာကသတင်းပေးပို့ထားပါရရှင်
။ကရင်မျိုးသားအစည်းအရုံးကခေါင်းဆောင်ဒီကရင်ပါတီကခေါင်းဆောင်ဒီကရင်လူထုအခြေပြုအဖွဲ့အစည်းကခေါင်းဆောင်ဒီအထူးသဖြင့်ငင်းငင်းလုပ်ငန်းစဉ်တွေမှာဥဆောင်ပါဝင်ခဲ့တဲ့ခေါင်းဆောင်တွေကမြန်မာအစိုးရမြန်မာတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေအားလုံးပါဝင်တည်ဆောက်ရမယ်ငင်းငယ်ရေးလုပ်ငန်းစဉ်တွေဟာအချိန်ယူဖို့လိုအပ်နေသေးတဲ့အတွက်အားနည်းချက်တွေရှိနေသေးတဲ့အကြောင်းသုံးသပ်တွေ့ရှိခဲ့ရတယ်ဆိုပြီးကရင်မျိုးသားစည်းရုံးရဲ့ဒုတိယဥက္ကဋ္ဌဖရိုကွယ်ထွေးကပြောပါတယ
် MCU ကို account for ဖို့အတွက်လုပ်ငန်းကော်မတီတွေကိုဖွဲ့စည်းရတာရှိတယ် MCU ရဲ့ညှိနှိုင်းချက်ရပါတော့ကိုလို့ကျွန်တော်တို့ပြန်သုံးသပ်တယ်ကျွန်တော်တို့ကတော့ဒီငင်းချမ်းတဲ့မျိုးသားပြန်လည်ဆွေးနွေးအဒီရကျင်းနဲ့ကျွန်တော်ဆောင်ရွက်တာတော့နိုင်ငံရေးဆွေးနွေးရဲ့အကြောင်းအရာကိစ္စတွေဆွေးနွေးဖို့ဆွေးနွေးပြီးရပ်တမချက်တွေပြောရတဲ့အားနည်းချက်ရှိတယ်လို့အဲ့လိုမြင်တယ်လေနိုင်ငံရေးဆွေးနွေးပွဲဆိုတာကအချိန်စီးပြီးလည်းတိကျနေရဆွေးနွေးမှာကိစ္စတွေအချိန်ကမလုံမလောက်တဲ့အပေါ်မှာရလာထွက်လာဖို့ပြည့်တဲ့ဆောင်ရွက်တဲ့အတွက်ကြောင့်လည်းအားလုံးကကျေနပ်နိုင်တဲ့အနေထားမရှိဘူးလို့ကျွန်တော်လည်းအဲ့လိုပြောပြတဲ့အပေါ်မှာတကယ်ညီချင်းအောင်မြင်စီရင်တဲ့ဆန္ဒနဲ့ကျွန်တော်တို့ကဒါပြင်ပြရင်ဖြစ်ပါတယ်။ဒီနေ့မှာရေးထိုးတဲ့အဖွဲ့တွေအစိုးရရတဲ့အလုပ်တော့မဟုတ်တော့ဖြစ်ပြီးဒီထိုးတဲ့နိုင်ငံတကာအဖွဲ့အစည်းတွေကအကုန်လုံးမှာအဝရှိကြတယ်လို့
2012ခုနှစ်မှာမြန်မာအစိုးရနဲ့ပြည်내အဆင့်ပြည်ထောင်စုအဆင့်ချုပ်ဆိုထားတဲ့အပြည့်ရစာချုပ်တွေ2015ခုနှစ်မှာချုပ်ထားတဲ့ငင်းငယ်ရင်းနဲ့အမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂရုပြုစာချုပ်တွေ2015ခုနှစ်မှာပဲ NCA စာချုပ်တွေနဲ့ပတ်သက်လို့သုံးသပ်တဲ့ဆွေးနွေးပွဲကိုလုပ်ခဲ့ရမှာတော့ကရင်ပြည်နယ်အတွင်းမှာငင်းငယ်ရေးလုပ်ငန်းစဉ်တွေလုပ်ကိုင်ရမှာအဆင်ပြေမှုတွေရှိပေမဲ့ငင်းငယ်ရေးလုပ်ငန်းစဉ်တစ်ခုလုံးအတွက်ပုံမကောင်းမွန်တဲ့အခြေအနေတွေရောက်အောင် KNU အနေနဲ့တွန်းအားပေးလှုံ့ဆော်နေရတာဖြစ်တယ်လို့လည်းပြောပါတယ
် NCA account for မှုဆိုတာကကျွန်တော်တို့ဒီဖြတ်ထားတဲ့ရန်တရားတွေကဒီငင်းချမ်းတဲ့မြို့သားပြန်လည်ပြည်ညိုင်းဆိုတာပြည်ထောင်စုကမြန်မာပြည်ထိုင်မှာလို့အပိုင်းတို့ GMC နိုင်ငံတကာစီးလို့အပိုင်းတွေဒီမှာအစုပ်ပေးရန်တရားဒီလိုမှာကုန်ပြီးရှိတယ်ဘုဒ္ဓလည်းကျွန်တော်တို့ရှင်းနေတဲ့နေရာမှာအားမဲ့ခြင်းမရှိတဲ့ပြည်နိုင်တဲ့ဆိုတာကတစ်ဖက်နဲ့တစ်ဖက်နားလည်မှုရှိရှိနဲ့ပြည်လက်ခံတဲ့အဖြေကိုရဖို့အတွက်ကျွန်တော်တို့ကြီးနေအခြေရှာတာဖြစ်တယ်ပြည်နိုင်ပြီးရန်ရှာတဲ့သဘောတော့မဟုတ်ဘူးနော်ကျွန်တော်တို့နိုင်ငံကတကယ်တော့ဒီပြည်ပကကြည့်တယ်ရှားလာတဲ့အပေါ်မှာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုအားနည်းတာတို့စံပြည့်ရှိမှုတွေကလည်းဒါတွေကိုကျွန်တော်တို့ရင်ဆိုင်နေရတဲ့အပေါ်မှာတစ်ဖက်စလုံးကနေပြီးတော့ဒီကပ်ကနေဖွဲ့စည်းလို့ဒီမှာဒီရရှိရမယ်ဆိုတော့အချိန်ယူပြီးတော့တစ်ဖက်နဲ့တစ်ဖက်ပေါ်တော့အသေးယူရတဲ့တစ်ဖက်နဲ့ဘုံတဘောရသူကျလို့ဖို့လိုအပ်တယ်တခုပေါ့နောက်တစ်ခုကတော့တစ်ဖက်နဲ့တစ်ဖက်ဓာတ်တူယူသူစစ်ဆေးမှုပိုင်းပေါ်တော့အဲ့လိုသဘောထားတွေလက်ရှိတော့ဒီအားနည်းချက်တွေရှိလာတာတွေကိုကျွန်တော်တို့ဆိုလို့အချိန်မကအနည်းနဲ့အားနည်းနေတဲ့ဒီနေ့အပေါ်မှာကျွန်တော်တို့ပုံမကောင်းမှုတွေရေးချင်ရေးဖြစ်စဉ်တခုပေါ်လာဖို့အတွက်ဆောင်ရွက်ရမှာကျွန်တော်တို့အားလုံးမတောင်းရှိကြတဲ့အပေါ်မှာကျွန်တော်တို့ပြန်လည်သုံးသပ်ပြင်ပြရင
်တနိုင်ငံလုံးဖြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA ကိုတခြားလက်နက်ကိုင်ခုနှစ်ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့က KNU ကလက်မှတ်ရေးထိုးခဲ့တာပါ KNU ကရင်မျိုးသားစည်းရုံးကို1948ခုနှစ်မှာစတင်ဖွဲ့စည်းခဲ့ပြီးအမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးအတွက်နှိရှေကြစွာလက်နက်ကိုင်တက်ခဲ့ပြီးတပ်ပေါင်းစုတွေကိုဦးဆောင်ခဲ့တဲ့အင်အားကြီးတဲ့ကရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်ပါတယ်နှစ်ပေါင်း60ကျော်ကြာမှာတော့မြန်မာအစိုးရနဲ့အပြစ်ခတ်ရစရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်ကာနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နိုင်ခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်နဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကန်ကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရပါမယ်။ဦးသိန်းထိုက်ဦးအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ရီပဘလစ်ကန်ပါတီအနေနဲ့လွတ်တော်နေရဲ့စလုံးမှာအများစုဖြစ်တဲ့အပြင်အင်ပြီတော်ကိုချုပ်ကန်ထားပေမဲ့လည်းယူကော့ပွဲမှာဘဲဆန္ဒရှင်တွေကိုအဓိကဂရီပေးခဲ့တဲ့အိုဘားမားကဲအခေါ်တမရအိုဘားမားရဲ့ကျမ်းမာရေးတောင်းချမှုဥပဒေပြန်လည်ပြင်ဆင်စားထိုးရေးအောင်မြင်အောင်လှုပ်ဆောင်ဖို့မှာတော့အခက်အခဲတွေရှိနေဆဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကျမ်းမာရေးတောင်းချမှုအနာဂတ်လမ်းကြောင်းကိုဒီသတင်းပတ်အတွင်းအထက်လွှတ်တော် Republican တွေဘလို့ပုံဖော်မလဲအားလုံးကစောင့်ကြည့်နေကြပါလေ။ကျမ်းမာရေးဆောင်ရှောက်မှုဥပဒေပြန်လည်အစားထိုးပြင်ဆင်ရေးဆိုတာက Republican ဘက်ကနှစ်ပေါင်းများစွာဆင်းမြန်းတာဖွင့်ခဲ့တဲ့ကိစ္စပါ။သမ္မတ Donald Trump ကတော့ Obamacare ကိုပြန်လည်ပြင်ဆင်စားထိုးမယ်ဆိုရင်အမေရိကန်ပြည်သူတွေအတွက်ကြီးမားတဲ့အောင်မြင်မှုဖြစ်မယ်ဆိုပြီးပြောဆိုခဲ့ပါလေ
။ Let's repeal
all of the Republican Mount Bernard Burger ကပြင်ဆင်ကြပါစို့လို့ဆိုခဲ့တယ်လို့ All of the Ogra Boren ကလည်း Obamacare ကျမ်းမာရေးဆောင်ရှောက်မှုကိုပြန်ပြင်ပြီးစစ်မှန်တဲ့ပြုပြင်ပြောင်းလဲရေးနဲ့စားထိုးဖို့ပြောဆိုခဲ့ပါလေ။သမ္မတ Obama လက်ထက်ကပေးခဲ့တဲ့ကျမ်းမာရေးဆောင်ရှောက်မှုအာမခံဝယ်မယ်ဆိုရင်အခွန်နဲ့ပတ်သက်တဲ့ကြိုးအပြန့်ခန်းစားခွင့်တွေပေးခဲ့တဲ့အချက်ကို Republican တွေဘက်ကပြင်ဆင်မှာဖြစ်ပါလေ။စီရင်နှောင်းပါသူတွေနဲ့မတန်ဆွမ်းသူတွေကိုကုသတဲ့ကုန်ကြစိတ်အာမခံပေးခဲ့တဲ့အစီအစဉ်တွေကိုလည်းရှက်ဆိုင်မှာဖြစ်ပါတယ်။ဒါကြောင့်လဲဒီမိုကရက်ဘက်ကဒီလိုပြင်ဆင်တာကလူတွေကိုဘေးဒုက္ခရောက်အောင်လုပ်နေတဲ့အစီအစဉ်ဆိုပြီးပြန်လည်ဝေဖန်ပြောဆိုနေတာပါ။ဒီမိုကရက်ထဲလွတ်တော်အမတ်မက်ဆီဟီရိုနိုကတော
့ If you're young and healthy, you'll be fine.
ရှင်ငယ်ငယ်ရွယ်ရွယ်နဲ့ကျန်းမာရေးကောင်းရင်တော့ပြဿနာမရှိပါဘူး။ဒါပေမဲ့ဆင်းရဲမယ်အသက်ကြီးပြီးတော့ဖျားနာမယ်ဆိုရင်တော့ဒုက္ခရောက်မှာသိကြတယ်။
Republican ဘက်ကပြင်ဆင်နေဆိုရင်လည်းလူနည်းစု Democrat တွေအနေနဲ့ဒီလိုပြင်ဆင်တာကိုထားမမြောက်အောင်တားဆီးနိုင်ပါလေ။တကယ်တမ်းချိန်ချောက်နေတာကဥပဒေကိုလက်ရှိအနေထားအတိုင်းလက်မခံနိုင်တဲ့ Republican ထဲလွတ်တော်အမတ်တို့ပါ။အလဲအလက်သဘောထားရှိတဲ့ပြောပြောင်းတဲ့သူတွေကတော့ပြန်လည်ပြင်ဆင်ရေးဆိုပြချက်ကတိတ်ကိုလွန်လွန်သွားမလားဆိုပြီးစိုးရိမ်နေပါလေ။ Republican ထဲလွတ်တော်အမတ် Dean Heller ကအခုလိုပြောပါလေ
။တန်းနဲ့ချီတဲ့အမေရိကန်တွေ၊နေဗာဒါပြည်နယ်တွင်းမှာနေထိုင်တဲ့ထောင်တောင်းချီတဲ့ဒေသခံတွေရဲ့ကျန်းမာရေးဆောင်ရှောက်မှုအာမခံကိုပယ်ဖျက်လိုက်တဲ့ဥပဒေကြမ်းကိုကျွန်တော်မထောက်ခံနိုင်ပါဘူး
။ဒါပေမဲ့လည်း conservative တချို့ကတော့ပြင်ဆင်ရေးဆိုပြချက်တွေကလိုအပ်တဲ့အတိုင်းဒါကိုတောင်မရောက်နိုင်သေးဘူးလို့ဆိုနေကြတာပါ။ဒီထက်မကလုဖို့လိုတဲ့ဆိုပြီး Republican ထက်လွတ်တော်အမတ်ရန်ပေါ်ကအခုလိုပြောပါလေ
။အရင်အိုဘားမားကဲကျမ်းမာရေးဆောင်ရှောက်မှုပုံစံနဲ့ဖြစ်နေပြီးတော့အခြေခံမှားယွင်းမှုတွေကိုပြန်လည်ပြင်ဆင်တာမျိုးမလုပ်တဲ့အဆိုပြုချက်ကိုကျွန်တော်တို့ထောက်ခံမဲပေးမှာမဟုတ်ပါဘူး
။ Republican တွေဘက်ကကန့်ကွက်တဲ့သူနမဲပဲရှိတယ်ဆိုရင်တော့သူတို့ရဲ့ပြန်လည်ပြင်ဆင်ရေးဆိုပြုချက်အထက်လွှတ်တော်အတွင်းမှာရှုံးနေသွားနိုင်ပါလေ။ Democrat ဘက်ကတခြားနီးလန်းရွေးစရာဆိုပြုချက်တွေထပ်တင်ပြီးအိုဘားမားကဲဆောင်ရှောက်မှုကိုပယ်ဖျက်ဖို့တဲ့ပို့ပြီးတော့ခိုင်မာအောင်တော့လှုပ်လာနိုင်ပါလေ။Democrat ထဲလွှတ်တော်အမတ် Chuck Schumer ကတော့ ABC ရုပ်သံကိုအခုလိုပြောပါလေ
If they fail hopefully they'll come sit down
ရုပ်ဘက်ကမအောင်မြင်တော့ဘူးဆိုရင်တော့ Obamacare ကိုနောက်ဆက်ဖက်စီးတာတွေရက်ပြီးကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်မယ်လို့မျှော်လင့်ရပါတယ် Obamacare ကိုကျွန်တော်တို့ပိုကောင်းအောင်လုပ်ပါမယ
် Republican ဘက်ကဆိုပြချက်ဥပဒေကြမ်းကိုရှုံးဝဲရေးသားထားတာဖြစ်ပြီးအခုအထိဥပဒေကြမ်းရဲ့မူကြမ်းအဆင့်ကိုသာထုတ်ပြန်ထားတာပါ Republican Party အတွက်မှာပဲကန့်ကွက်လာနိုင်တဲ့ထက်လွှတ်တော်အမတ်တွေရဲ့စိုးရိမ်မှုတွေရောသောအောင်ရည်ရွယ်ပြီးသူတို့ထောက်ခံပြန်လည်ပြင်ဆင်တာတွေကိုလည်းလာမယ့်ရက်အတွင်းမှာလုပ်နိုင်ပါလေ။ဒါတောင်မှပဲဆိုပြချက်ဥပဒေကြမ်းကအောင်မြင်မှမယ်ဆိုတဲ့အာမခံချက်တော့မရှိသေးပါဘူး။တော်တော်များများကတော့ဒီဥပဒေကြမ်းဟာလွတ်တော်မှလူများစုဖြစ်တဲ့ Republican ရဲ့အုပ်ချုပ်မှုကိုစမ်းသပ်လိုက်တာဆိုပြီးရှင်းပြထားကြကြောင်းပါခင်ဗျာ။
သိန်းထိုက်ဦးစီစဉ်တင်ပြခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့တော်ရရှင်တွေစောင့်မျှော်နေတဲ့အင်ကာညတိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုစီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့ထုတ်လုပ်သူမတ်စုမွန်တို့တင်ဆက်ပေးသွားမှာပါရှင်။
ရရှိမြကမြအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဒီရန်ကုန်မြို့ကဘိုးကော်မတီစီဝဲတွင်မှာပါတီရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဆောင်ရွက်ဆောင်ကိစ္စတွေကိုပြောသွားပါတယ်ပြည်သူနဲ့တူဆိုတဲ့ဆောင်ဖို့တွေကိုကန်ဆယ်ထားတဲ့ NLD အစိုးရအနေနဲ့လူလူကိုမျက်နှာမူဖို့ပြည်သူပေါ်မမောက်မှာဖို့ပါတီတွင်ညီညွတ်ရေးတည်ဆောက်ဖို့တိုက်တွန်းတာတွေလည်းကြားခဲ့ရပါတယ်ဆိုတော့ဒီ NLD အနေနဲ့လူလူကအားကိုးလောက်တဲ့ပါတီတစ်ခုဖြစ်နေရှိနေတော့မလားရှစ်ဆက်အားကိုးလောက်တဲ့ပါတီတစ်ခုဖြစ်နေရည်တည်နိုင်မှုဆိုရင်ဘာတွေလုပ်ဖို့လိုမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့ကျွန်တော်ပင်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေးလိုက်မောက်ရောက်နေပါပြီအရင်ဆုံးတော့ကျွန်တော်ကဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့ဒီ email တွေ Facebook တွေကစာရီတော်တော်များရှိနေပါတယ်ဒီထက်တချို့အရင်ဆုံးဖော်ပြပေးခြင်းပါတယ်တူကတော့ကျွန်တော်တို့ email နဲ့ပို့ထားတာပါကျော်မင်းဆွေဆိုတဲ့ account passion မှာသူကတော့NLD ကပြည်သူနဲ့တသားတည်းကြားတယ်လို့ပြောခြင်းပါတယ်ဘာလို့လဲဆိုတော့ဒီနေ့ထိလူတရာမှာ60ကျော်ထောက်ခံအားပေးနေတော့မှတဲ့အမေစုကိုလူတိုင်းနီးပါးထောက်ခံပါတယ်ဒါကြောင့် NLD ကပြည်သူနဲ့တသားတည်းရှိနေပါတယ်လို့ပြောခြင်းပါတယ်လို့သူကဆိုပါတယ်နောက်တူကတော့အောင်စေရဆိုတဲ့ကောင်ပါရှင်မှာသူကတော့ Facebook ကနေပြောထားတာပါပြည်သူကိုဗဟုပြုတဲ့အရသာစစ်စစ်အစိုးရဖြစ်ပါတယ်အရသာစစ်စစ်အစိုးရကပြည်သူကိုပြစ်ပယ်မထားပဲပြည်သူနဲ့တသားတည်းပြည်သူအတန်ကိုနားထောင်တဲ့ပုံအရေးကြီးပါတယ်စစ်အစိုးရကိုမကြိုက်လို့တိုက်ပွဲဝင်လာတာပြည်သူတွေလည်းပါပါတယ်အခုတော့ပြည်သူကိုမျက်နှာလွဲခဲပြစ်ဆိုလို့ပြည်သူကိုဂရုမထားပဲဘာသာတရားကိုနှိပ်ကွတာရင်နာစရာပါတယ်နောက်တူကတော့ဝေယံယံဆိုတဲ့အကောင့်ဖန်ရှင်မှာပြောရမယ်ဆိုရင်တော့အများကြီးပါပဲပြောင်းလဲချိန်တန်ပြီဆိုတော့ကဘယ်ချိန်မှပြောင်းလဲမှာလဲလို့သူကမေးပါတယ်နောက်တူကတော့နိုင်နိုင်ဆိုတဲ့အကောင့်ဖန်ရှင်မှာထိုင်ကုန်ရတော့စိတ်ပြောင်းသွားပါပြီ NLD ကဆိုပြီးသူကတူတူတုံနဲ့ရေးထားပါတယ်နောက်တူကတော့ကိုပြန်လာပြီဆိုတဲ့အကောင့်ဖန်ရှင်မှာသူကတော့ပြောင်းလဲတဲ့တလောက်တော့ပြောင်းလဲနေပါပြီကြီးတဲ့သူတွေမြင်ပါတယ်တစ်တော်လမ်းပန်းဗန္နာကြီးတဘောပောင်းချင်းထင်းသင်းကာလာတို့လေးမှာဒီလောက်ပဲလုံနိုင်အောင်မှာပေါ့တဲ့ဒီတဲ့လုံးစီခြင်းနဲ့ဆိုရင်တော့ဥမာကဥသာသမရသာခတ်လိုက်ပါဆိုပြီးသူကတော့ခက်လောင်လောင်ရေးထားပါတယ်ဆိုတော့ဒီနေ့မှကျွန်တော်အခုဒီရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဒီကျောက်တရာမြို့နယ်ကဒေါ်ချီပြားကိုအရင်ဆုံးကျွန်တော်မေးချင်ပါတယ် NLD ပါတီကလည်းဖြစ်လေတယ်ဆိုတော့ဆော့ဆော့ကျွန်တော်ဒီ Facebook နဲ့ email ကဒီလိုအမျိုးမျိုးသဘောထားမှတ်ချက်အမြင်တွေဟိုကြားခဲ့ရမှာပါဆိုတော့အစိုးရတတန်းတနည်းကျော်လာပြီဖြစ်တဲ့ NLD ပါတီအနေနဲ့ကပြည်သူနဲ့အတူဆိုတော့စောင်းဖို့အတိုင်းတကယ်ဖြစ်ရောဖြစ်ရလားဒီလွတ်တော်ကိုယ်စားလှယ်တူအနေနဲ့ဒေါ်ချီပြားရဲ့အတွေ့အကြုံပဲဖြစ်ဖြစ်အမြင်ပဲဖြစ်ဖြစ်အရင်ဆုံးကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကျမတို့တစ်နှစ်အတွင်းမှာတော့အတော်အတန်လေးကျမတို့လုံတင်တဲ့လောက်တွေလည်းလုံနေကြပါတယ်လုံလဲလုခဲ့ပြီးပါပြီဆက်လဲလုံဆောင်သွားအောင်ပါအဲ့တော့တစ်နှစ်ဆိုတဲ့ကာလကကျမတို့ရုံးကန်ရတာတော်တော်လေးကိုဟိုကဏပေါင်းဆောင်ရပါတော့တော်တော်လေးရုံးကန်ရတဲ့အနေထားတော့ရှိပါတယ်အဲ့တော့ကျမတို့ကဟိုမျှော်လင့်ထားပြီးသားပါကျမတို့ပြည်သူတွေကတအားပဲကျမတို့ကိုမျှော်လင့်ထားတယ်တအားကိုပဲမျှော်လင့်ထားတဲ့ကြောင့်မလို့ပုံအော်ပြီးမဲတွေလည်းပေးခဲ့တယ်ဒါအောင်လဲကျမတို့ကကောင်းကောင်းသိပါလိမ့်ရှင်သို့ပေမဲ့လည်းလုံနေရတဲ့အတိုင်းသားတွေကအော်ဟိုပြောရမယ်ဆိုကျမတို့ကအပြေဝအာနာလည်းလက်ထဲမှာမရှိသေးဘူးပြီးတော့အဟောင်းတွေကျမတို့ကအိမ်ပစ်ကြီးဆောက်ရရင်လွယ်ပါလိမ့်ရှင်အဟောင်းတွေကိုကျမတို့ကဟိုနောက်ကျောင်းတွေပြင်ပြန်ပြီးတော့ရှင်းနေရတာတွေကတော်တော်လေးများပါလိမ့်ရှင်ဒါပေမဲ့အတိအကျကျောင်းလေးတာမျိုးလေးတွေတော့ကျမနည်းနည်းလေးထောက်ပြပြင်ပါလိမ့်ကျမတို့ဒီလွတ်တော်ဆိုင်ကကဆိုရင်ကျမတို့ budget တွေတိတိကျကျစီစစ်ပြီးတော့ရခင်ကာလလိုအလေးလေးမရှိအောင်ကျမတို့အများကြီးထိန်းကျောင်းနေပါလိမ့်ပြီးတော့ကျမတို့လွတ်တော်ကိုယ်စားလှယ်တွေဆိုလို့ရှိရင် NLD ပါတီနဲ့အတူNLD ပါတီကလွတ်တော်ကိုယ်စားလှယ်တွေကပြည်သူ့ဓာတ်ရဲမှာတသားလေးရှိပြီးတော့ဟိုကျူးစားဆောင်ရွက်နေပါလေရှင်။ဒါကတော့တည်ကြပါလေရှင်။လုံးဝမပြောင်းလဲဘူးဆိုတာကိုကျွန်တော်တို့လက်မခံပါဘူးရှင်။ကျွန်တော်တို့လည်းကျူးစားဆောင်ရွက်နေပါလေ။သူ့ပြင်မဲ့ပြည်သူကဖြစ်ချင်းညောင်းနေထားသလိုတစ်နှစ်ပြင်အကုန်လုံးပြောင်းလဲဘူးဆိုတာကတော့မလွယ်သေးတာလည်းအမှန်ပါပဲ။ဒါကတော့နားလေတည်ကြဖို့ညောင်းနေပါလေရှင်
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်နောက်ဟိုပင်နိုင်ဆွေးနွေးမယ်နောက်တစ်ပုဂ္ဂိုလ်တူဖြစ်တဲ့ဒီလွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်တဲ့အခုတော့ဒီတိုင်းရင်းသားနိုင်ငံရေးသမားနိုင်ငံရေးသုံးသက်သူတူလည်းဖြစ်တဲ့ဦးရဲထွန်းရဲ့သဘောထားကိုလည်းဟိုရေဦးရသုံးသက်ပေးပါခင်ဗျာအခု NLD ကပြည်သူနဲ့အတူဆိုတဲ့စာမုတ်တိုင်းတသားရဲ့ရှိနေရလားဦးရဲထွန်းအမြင်ပြောပါ
အခုဒီဟိုလွတ်တော်ကိုယ်စားလှယ်တွေပေါ့နော်လွတ်တော်ကိုယ်စားလှယ်တွေရဲ့အနေထားနောက်တို့လွတ်တော်တွေမှာဆောင်ရွက်တာတွေပါတယ်တော့အသေးစိတ်တွေတော့ကျွန်တော်လည်းစိတ်မသိပါဘူးအဲ့ဒါသို့တော်ဟိုပြည်သူလူထုမျှော်မှန်းတယ်လို့ဖြစ်မလာတဲ့အကြောင်းကတော့ဟိုနှစ်ခုလောက်ကျွန်တော်ထောက်ပြချင်တာပေါ့လေတစ်ခုကဘာလဲဆိုရှင်ကျွန်တော်တို့ပြည်သူလူထုကြီးအများစုကတော့သူဒီအစိုးရတက်တက်လာတဲ့အခါမှာစီးပွားရေးအခြေအနေတွေပိုကောင်းလာပိုမျှော်လင့်တာပေါ့နော်အဲ့တော့အဲ့ဒီဟာကတက်မလာဘူးဖြစ်သွားတယ်တက်မလာဘူးဖြစ်တဲ့အကြောင်းရင်းထဲမှာကကျွန်တော်တို့ဟိုဒေါက်တာဆုကြည်ကလည်းပြောထားတာရှိတယ်ကျွန်တော်တို့
ိုဒီအစိုးရတဲ့လက်ထက်မှာအဓိကသူဦးစားပေးလောက်ချင်တာကလောက်နေတာကငញ្ញာရေးကိစ္စပေါ့နော်အဲ့ငញ្ញာရေးကိစ္စမှာတကယ်ကတော့ပြည်သူလူရဲ့ဘဝနဲ့ပတ်သက်လို့ရှိရင်တွေ့ဝက်ပြီးတော့တက်ရောက်တဲ့ကိစ္စပေါ့တက်ရိုက်တက်ရောက်တဲ့ကိစ္စကစီးပွားရေးနဲ့ဆိုင်တဲ့ကိစ္စစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ရမှာပေါ့လေအဲ့လိုဆိုတော့အဲ့ဒီဘက်မှာတစ်ချက်ချွေးရင်ကျအာဏာချက်ရှိတယ်နောက်တစ်ချက်ကကြတော့ဒီပါတီရဲ့ပြောရေးဆိုခွင့်ရှိသူပေါ့မီဒီယာကိုဒီကိုစားပြုမီဒီယာတွေနဲ့ဆက်ဆံတဲ့အခါမှာပါတီကိုစားပြုပြီးပြောဆိုဆက်ဆံတဲ့အခါတွေမှာတတိထားဖို့လိုတယ်အခုပြီးခဲ့တဲ့မကြသေးခင်ကပြီးသွားတဲ့အစည်းအဝေးမှာဆိုလို့ရှိရင်ဒါပါတီပြောရေးဆိုခွင့်ရှိသူကလိမ့်လိမ့်မမပါပနနပြောဆိုနိုင်လို့ရှိရင်တချို့အားနဲ့ချက်တွေကိုတောင်းမှကျွန်တော်တို့ဒီပြည်သူလူနားထဲမှာဒီဟိုပါဘောလေဒီချိုးချိုးသားသားနဲ့ဝင်သွားနိုင်တဲ့ကိစ္စတွေဟာပြောတာဆိုတာတွေအမှန်နဲ့အတွက်ကြောင့်မလို့သိအောင်မှုတွေသိမကောင်းဘူးပေါ့နော
်
အဲ့ဒါလိုအချက်နဲ့ချက်ထောက်ပြခြင်းပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ထပ်ဒီမှာဟို Facebook တွေကနေကျွန်တော်တို့ဟိုပြောမှတ်ချက်ပေးထားတယ်တော်တော်များများရှိနေပါတယ်ဟိုတူလဲတူလဲဆိုကျွန်တော်ဒီနေရာမှာပြောချင်ပါတယ်သူကတူကတော့လှထင်းမြင့်ဆိုတဲ့အကောင့်ပါရှင်မှာပြည်သူနဲ့အတူဆိုတော့အားလုံးမမှန်ပါတဲ့ကျွန်တော်တို့ဒေသကတင်ပြလိုက်တဲ့ကိုယ်စားလှယ်တွေဒီချိန်မှဆင်းမလာသေးပါတဲ့သူကဗိုလ်ကလေးရပါဆိုပြီးရေးပါတယ်နောက်တူကတော့ဇော်မင်းဆိုတဲ့အကောင့်ပါရှင်မှာသူကတော့ကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဟာတဲ့အောက်ခြေမှာလှုပ်ဆောင်ချက်တွေအတော့အားနဲ့တွေ့ရပါတယ်ဆိုသူကရေးပါတယ်နောက်တူကတော့မောနာဟိန်းဆိုပြီးရေးပါတယ်သူကတော့မြို့နယ်ရက်ချေ EC တွေမှာအလုံးမလုံးသူ90ရာခိုင်နှုန်းလောက်ရှိတယ်ဂျန်တဲ့သူတွေအလုံးလုံးတာကိုလည်းတော်လောက်နှောင့်နေစေတယ်ဒီလူတွေကိုအစားထိုးလိုက်ရင်ပြည်သူတွေပါဝင်လာအောင်လုံးမဲ့သူတွေပေါ်လာပါလိမ့်မယ်ဆိုပြီးသူကအကြံပေးပါတယ်နောက်သူကတော့အမှတ်တရဆိုတဲ့အကောင့်ပါရှင်မှာသူကတော့ဘက်ပေါင်းစုံကိုကြည့်မယ်ဆိုရင်တနစ်ကျော်အတိုင်းအတာတိပြောင်းလဲမှုရှိပါတယ် NLD အနေနဲ့အသိဉာဏ်ရင်းချဲ့တဲ့ပြည်သူတွေနဲ့တော့တသားတည်းရှိနေစေလို့ထင်မိပါတယ်ဆိုပြီးသူကရေးပါတယ်နောက်သူကတော့ကိုလင်းပိုင်ဆိုးဆိုတဲ့အကောင့်ပါရှင်မှာရိုးရိုးပြောရမယ်ဆိုရင် NLD အနေနဲ့စီးမဲ့ကမ်းမဲ့အနေကျလာတဲ့နိုင်ငံမှာစီးရန်တရအုပ်ချုပ်လာတော့လူမုန်းတာပေါ့တဲ့ NLD ကကိုလူလွားတဲ့အစိုးရပဲတဲ့ထောက်ခံပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့ဟိုထောက်ခံတဲ့သူတွေဝေဖန်တဲ့သူတွေဟိုအမျိုးမျိုးရှိနေပါတယ်ဒီ Facebook မှတ်ချက်တွေမှာဒီ NLD အပေါ်မှာထောက်ခံတဲ့သူတွေအခိုင်အမာရှိရဆိုတော့တွေ့ရတယ်လို့ပဲပေါ့အားမလို့အမြအမြင်နေလုံနေခိုင်နေရတွေကိုဘဝင်မကြရလဲတွေ့ပါတယ်ဆိုတော့ဒီလူလူနဲ့နေလူကထိတွေ့နေတဲ့ပုံကိုယ်တွေနောက်နိုင်ငံရေးလောကတက်မှာလဲရှင်းလင်းနေတဲ့ပုံကိုယ်တွေကိုလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ဟိုတူကတော့ဦးသိန်းတန်းဦးကဟိုမန္တလေးမြို့ကရှင်းနေယူပါဆိုတော့ NLD ကပြည်သူနဲ့တသားတည်းရှိနေတော့မလို့ဟိုပြောမယ်ဆိုရင်အခုချိန်မှာမှန်နိုင်သေးရလားဦးသိန်းတန်းဦး
ဒီဘုံရတော့တသားတည်းရှိတယ်လို့ပြောမှာပေါ့နော်တသားတည်းဆိုတော့တပီးတည်းရှိတယ်လို့ပြောမှာတသားတည်းရှိဖို့ကြတော့ NLD နဲ့ပြည်သူကြမှာပြစ်စမှန်တသားတွေခန်းနေတယ်ဗျာဟိုခုအစိုးရဒီလွတ်တော်ဆိုလို့ရှိရင်ကျွန်တော်တို့ပြည်သူထွတ်တော်ကိုယ်စားလှယ်တွေကအများစုပဲအများစုကလည်းအခြေအနေကောင်းပါလားလူလူကိုညှနာမှုတွေလူတွေကိုဆင့်ပြီးတော့စူးစမ်းတယ်အဆုံးမျိုးတွေလည်းရှိတယ်အစိုးရအဖွဲ့ကြတော့ကျွန်တော်တို့က20 30လောက်ပဲကိုထရရှိပြီးတော့ဥပမာသမရတို့ဝင်းကြီးတို့ဝင်းကြီးချုပ်တွေတော့ကိုလူတွေပေါ့ဗျာဟိုအတွက်မြေရန်အတွင်းဝင်တို့ဒုတိယဝင်ကြီးစတဲ့လူတွေကလူဟောင်းနေကြနှလုံးသားဟောင်းတဲ့လူတွေဒီလူတွေကကပြက်ရပြက်လုပ်နေတယ်ဥပမာသူတွေအုပ်ချုပ်ရေးဦးစီးဌာနလိုကိစ္စမျိုးတွေသမမဝင်ကြီးဌာနလိုကိစ္စမျိုးတွေကတော့ဒေသမားတွေညီသိနေကိစ္စတွေမှာဒေသမားတွေတရားစွဲတဲ့ကိစ္စတွေမှာအစိုးရကိုဟိုတွေ့ဝိုက်ပြီးတော့အသေးအပြောက်လုပ်နေတယ်လို့ဖြစ်တယ်ဗျအဲ့ဒါကိုကျွန်တော်တို့တွေ့ရတယ်အဲ့တော့အဲ့ဒီနေရာမှာတော့ကျွန်တော်တို့ကြားထဲမှာစီစမန်တတ်သားအနေရကိုဖြည့်ဆင်းရမယ်လို့ထင်တယ်ဟုတ်တွတ်တော်တို့ညာမျိုးမှာတော့အများကြီးကျွန်တော်တို့ပြောင်းလဲလာတာကိုတွေ့ရတယ်။ဟောတရားစီရင်ပါတော့ကျွန်တော်တို့ဘာမှမပြောင်းလဲနိုင်သေးပါဘူး။အရင်အတိုင်းပဲပြည်နာရှင်စနစ်ကိုကာကွယ်တဲ့เนาะဒီပြည်နာရှင်စနစ်ကိုဆန့်ကျင်တဲ့ပြည်သူတွေကိုဖိနှိပ်ချုပ်ချယ်တဲ့တရားစီရင်ရန်နေရဆက်ရှိနေတော့မယ်။ဒါပေမဲ့ဟိုမြင်သာတဲ့ပြုပြင်ပြောင်းလဲမှုတွေတက်နေတော့လောက်ကန်ဆောင်နေတာရှိတဲ့အတွက်အမြဲတမ်းပြည်သူကိုမျက်နှာမှုတွေအတွက်အနာရီကပြည်သူနဲ့ငင်းတည်းရရှိနေတယ်လို့ကျွန်တော်တို့ပြောနိုင်ပါတ
ယ်။ဟုတ်ကဲ့။နောက်တူကတော့ကျွန်တော်ဒီနိုင်ငံရေးခက်တူဖြစ်တဲ့ဥအောင်သူငင်းမှာဥအောင်သူငင်းရဲ့သဘောထားလဲဆွေးနွေးစေချင်ပါတယ်ခင်ဗျာ။အခုဒီ NLD ကပြောထားသလိုပြည်သူနဲ့အတူဆိုသလိုပဲတကယ်ပြည်သူနဲ့အတူရှိနေရလားဥအောင်သူငင်
း။ဟုတ်ကဲ့ဟိုဒီလိုပေါ့နော်ဟိုအခုချိန်ထိတော့ဒီ NLD နဲ့ဒေါအောင်ဆန်းစုကြည်ပေါ်ထောက်ခံချက်ကတော့မကြသေးပါဘူး။ဒါပေမဲ့တစ်ခေတ်ကြော်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဝေဖန်တဲ့အတန်တွေလည်းတော်တော်များများအကျဉ်းချုပ်လောင်ထွက်လာပါတယ်။ဆိုတော့သူတို့ဖြစ်တော့ဒီသမရရဲ့ဇန်သက်စာကျင်းစုဝေမိကုံးမှလည်းဂတိပေးထားတယ်ပြည်သူလူလူရဲ့ကျွန်တော်တို့လူနေမှုဘဝမြင့်မားလာအောင်လုပ်မယ်ပေါ့နော်ဆိုတော့ဒီအခြေအနေကခုနဥယျာထွန်းဆွေးနွေးသလိုပဲစီးပွားရေးကဒီတက်လာတဲ့အခြေအနေမရှိပါဘူးနောက်တစ်ခုကကြတော့ကျွန်တော်တို့ဒီသတင်းစာတွေဂျာနယ်လစ်တွေရဲ့နောက်တစ်ခါကျွန်တော်တို့သုတေသနလုပ်တဲ့သူတွေဖို့ကြတော့အစိုးရအသစ်ကိုကျွန်တော်တို့ ဝင်မှုစုတေသနာလုပ်နိုင်မှုစုမိုးရင်လည်းတည်င်းချက်လည်းရရှိနိုင်မှုကသိက်ခတ်ပါလေခင်ဗျာ။ဆိုပြီးခဲ့တဲ့အစိုးရနဲ့ရှင်အခုအစိုးရကတော်တော်လေးကိုဒီတည်င်းရရှိနိုင်မှုမှာခက်တဲ့အနေအထားရှိပါတယ်။ဆိုတော့နောက်တစ်ခါကျတော့ဒီနေ့ကြေကြေပြန့်ပြန့်တော်တော်များများပြောလာတာကဘုံမူဝါဒတွေကရှေ့နောက်မညီဘူး။ဆိုတော့နောက်ချိုးကိစ္စတွေမှာအုတ်ချိုးကြီးကိစ္စတွေတော်တော်လေးကိုမကြွမ်းမကျင်မနိုင်မင်းရှိတဲ့ကိစ္စတွေပေါ့နော်ဆိုတော့ဒါတွေကတော့အခုချိန်မှာတော်တော်ပြောလာပါတယ်ဆိုတော့နောက်ဆုံးတစ်ချက်ကတော့ကျွန်တော်ပြောချင်တာအထူးသဖြင့်ဒီအစိုးရအသစ်အနေနဲ့ပေါ့ရှေ့ကိုဘယ်သွားမလဲဘာတွေပြုပြင်ပြောင်းလဲရေးလုပ်မလဲဆိုတော့ဒီလိုအစီအစဉ်တွေလည်းတိတိကျကျအခုချိန်ကြီးမတွေ့ရသေးဘူးခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါအခုတော့ကျွန်တော်တို့ဒီဆိုဆက်သွဲဆွေးနွေးပွဲမှာပါဝင်ဖို့ကျွန်တော်တို့ဆက်သွဲထားတဲ့လူတွေကိုလှည့်ပေးကြပါတယ်ဟိုကြိုတင်ပြီးမြေတားရက်ခန့်ညနာတခုကတော့ဆက်သွဲလာတာကိုလည်းကျေးဇူးတင်ပါတယ်ဒါပေမဲ့အခုကျွန်တော်ဆွေးနွေးပွဲမှာပါဝင်ဆွေးနွေးကျင်တဲ့လူတွေလည်းနည်းနည်းလေးများနေတဲ့အတွက်လူရင်းတူရှင်ဆွေးနွေးပွဲကိုမြေကန်မြေတားရက်ခန့်ညပါတယ်အရင်ဆုံးကတော့ကျွန်တော်တို့မန္တလေးမြို့ကဥဆန်းအောင်ဖြစ်ပါတယ်ဥဆန်းအောင်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါလက်ရှိအခြေအနေကတော့အိုလကူမြေထားတာတွေကအခုချိန်မှာနည်းနည်းလေးဟိုအကောင်ကြီးအပိုင်းတွေဝင်းဝင်းသွားတာတွေရှိတယ်ဥပမာဆိုရပါဆိုဖွံ့ဖြိုးရေးတက်လို့ပထမပတ်လောက်ဆင်ထားတဲ့လူတွေကအခုနေဆက်တင်မှာပြန်သွားတော့သူတို့ပြန်သွားခါစားဆိုလို့ရှိရင်ဒီဗမာစကားကိုတားကြီးဟောရတာတွေမကြမ်းကျင်လုံးမို့လို့ဝလင်းတိုင်းကြီးထိတ်ကပိတ်စာကိုလေးပြူဆိုပြီးတော့ပြန်သွားတဲ့လူတွေကအခုချိန်မှာသူတို့ကလူရည်ကောင်းဆောင်နေကြဥပမာဆိုကြပါဆိုပြီးခဲ့တဲ့ကြာပြတ်မွေးမင်းမှာဟုတ်လားရှုံးဝင်စေတဲ့အချိန်ကြီးရောက်နေပြီအဲ့ဒါကိုတောင်ပေါ်တောပေါ်မှာရှိတဲ့ဘေးဆိုင်တဲ့လူတွေကိုခေါ်လာပြီးမေးပေးခိုင်းတယ်အဲ့တော့ကျွန်တော်တို့ကခုနကစကားအသုံးလုံးပြန်ပြီးတော့သုံးရမယ်ဆိုလို့ရှိရင်ပြည်သူ့မှန်တပ်သားတွေကတော့အခိုင်အမာရှိနေတာပဲဒါပေမဲ့တော်စုကဆက်သမအာယုံရှိပါတယ်ဟုတ်တယ်မလားဆက်သမအာယုံတက်တက်ဖို့ဘူးသူကနော်အားလုံးချက်ချက်နဲ့နဲ့အေးစီပဲတမင်းလေးပြန်မယ်လေးဆိုတာဟုတ်တော်နေပြီတိုးတောင်နေရစင်းနေနော်တော်တော်ကိုပုံချက်တဲ့နဲ့ကိုပဲသူလုံနိုင်ကြနိုင်မယ်အရှင်မြေသူအတိတ်ကြော်ရကြော်ရှိဖို့တော့အရေးကြီးတယ်ခင်ဗျာ
ဟုတ်ကဲ့ဆောင်းပါရေးကျေးဇူးပါတယ်ခင်ဗျာဟုတ်ကဲ့ကျွန်တော်တို့နောက်တူကတော့ဒီရန်ကုန်မြို့က slime ဘွေကုန်းဖြစ်ပါတယ် slime ဘွေကုန်းသဘောထားလူရင်းတို့ချင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့တော့ဆောင်းစစ်ကြီးထောက်ခံမှုတော့အင်မတန်မှခိုင်မာပဲရတယ်ဒါပေမဲ့အဲ့ဒီလွတ်တော်နဲ့အစိုးရကတော့ NLD လွတ်တော် NLD အစိုးရပုံစံမျိုး value 2ကတချို့အမြင်လဲဘာလို့လဲဆိုရင်တို့ကပြတုလို့တော့ပြတုကုစလေပြတုအစိုးရဆိုပြီးတော့မှသဘောထားပြီးတော့သူတို့အချင်းချင်းဖြင့်တောင်မှပါတီကိုသူတို့ကဟိုအဲ့လောက်ဟိုမညာမညာပဲနဲ့ပြတုကိုပဲပူညာပြီးတော့မှအချင်းချင်းဟိုဖလှယ်တာနောက်ကနဝေဖန်တာသူ့သဘောဖြင့်ဝေဖန်တာတို့ဘာတွေပူပူပြီးတော့မှဖြစ်ရှိရှိချင်းတယ်အခုကတော့သူတို့ကတချို့ကနည်းနည်းကြောက်နေသလားအလုပ်ပြုတ်မှာတို့ဘာတွေကကြောက်နေသလားတို့မသိဘူးပေါ့နော်ဆရာ
ဟုတ်ကဲ့ပါကျေးဇူးပါအခုတော့ကျွန်တော်တို့ကိုအတန်ဖိုင်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တူရဲ့အတန်ဖိုင်ကိုလည်းဖော်ပြခြင်းပါတယ်သူကတော့ဦးကျော်လင်းချန်ခင်းရပါဦးကျော်လင်းကအတန်ဖိုင်ပေးပို့ပြီးဆွေးနွေးထားတာ
ပါ NLD ပါတီအစိုးရအဖွဲ့အတွင်းမှာတိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပို့ဆောင်ပေးခြင်းပြီးရုပ်သားဖြောက်မှတ်တဲ့လူကောင်းတွေအများကြီးရှိပေမဲ့စီးပွားရေးနဲ့ပါတီစည်းရုံးရေးကအစအရေးချင်းပြည့်ဝတဲ့ဦးဆောင်မှုပေးနိုင်တဲ့သူတွေအားနဲ့နေတာပါပဲဝန်ကြီးဌာနတည်တည်ရဲ့လှုပ်ဆောင်မှုတွေဟာအရင်အုပ်ချုပ်ခဲ့တဲ့အစိုးရတွေအတိုင်းသာတထေရတဲ့လိုက်လုံနေတာမျိုးထူးထူးခြားခြားဖြစ်ထွန်းမှုမျိုးမတွေ့ရပါဘူးနိုင်ငံတော်အတွက်ပုံစံကွက်ထဲမှာပိတ်မိနေတဲ့နိုင်ငံရေးစီးပွားရေးနဲ့တရားစီရင်ရေးတွေမှာဥဆောင်နေတဲ့သူတွေကိုအကြံပေးနိုင်မဲ့ပြည်ပမှာရောက်ရှိနေတဲ့အသိပညာရှင်တက်ပညာရှင်မြန်မာလူမျိုးတွေနဲ့စီးပွားရေးတိုးတက်နေတဲ့နိုင်ငံတွေကပညာရှင်တွေရဲ့အကြံဉာဏ်တွေကိုရယူဖို့လိုအပ်နေပါပြီ NLD ပါတီရဲ့အဓိကအမှားလို့ပြောချင်တဲ့အချက်ကလူလူထောက်ခံမှုတွေအပြည့်အဝရရှိထားပြီးပြည်သူချစ်ခင်တဲ့88မျိုးဆက်ကျောင်းသားတွေရဲ့အင်အားကိုအသုံးမချနိုင်သလို NLD ပါတီဖြတ်သိမ်းခံရပြီးမြောင်းတဲ့ရောက်သွားမှာကိုအစိုးရလုံး NLD ပါတီအတွက်နေရာယူပေးခြင်းလို့2010ရွေးကောက်ပွဲမှာဝင်ပြိုင်ခဲ့တဲ့ NDF ပါတီကအရေးချင်းရှိတဲ့ပုံကိုယ်တွေကိုဘေးဖယ်ထားခဲ့တာပါပဲပြည်သူကိုစီးရုံတဲ့နေရာမှာအရေးချင်းပြေဝတဲ့88ကျောင်းသားဟောင်းနေတဲ့နိုင်ငံရေးမှာအရေးချင်းပြေဝတဲ့လူတွေကိုလက်လွတ်ဆုံးရှုံးရတာဟာ NLD အတွက်နှစ်နာလုံးလာပါတယ်2010ဦးသိန်းစိန်အစိုးရတက်လာကစားကပြည်သူလူထုမကြိုက်တဲ့မြေဆုံစီမံကိန်းကိုရဲဝံစွာရက်ဆိုင်ပစ်ခဲ့သလိုကိုအဖွဲ့စည်းပါဝင်ပြည်သူလူထုကိုနှိတ်ကွနေတဲ့ပုံမှ66ခါကြီးလိုပုံမှမျိုးကိုဖျက်သိမ်းပစ်ဖို့ပြက်ပြက်သားသားမဆုံးဖြတ်နိုင်တာဟာလေပြည်သူလူထုကိုမချင်မရဲဖြစ်နေရစေပါတယ်အခုလဲစီးပွားရေးဥမော်လာအောင်ဥဆောင်နိုင်မဲ့ပုံကိုယ်တွေကိုမူဟောင်းတဲ့ကရုံးမထွက်နိုင်တဲ့လူတွေအစားအတွေ့အစ်အမြင်တွေရှိနိုင်မဲ့လူမျိုးတွေကိုအချိန်မီအစားထိုးပြုပြင်မှသာနိုင်ငံအတွက်အပြောင်းအလဲကြီးကြီးမားမားတွေးမြင်ရလိမ့်မယ်လို့မြင်မိပါတယ်ဗျာ
ဟုတ်ကဲ့ဒါတော့ဥကျော်လင်းအသံဖိုင်နယ်ဆွေးနွေးထားတာပါနောက်တူကတော့ကျွန်တော်တို့အမေရိကန်ပြည်အောင်စုကမောင်တက်တနာပါသူကတော့စာပေးပို့ပြီးဆွေးနွေးထားတာပါကိုကျော်ကျော်သိန်းဖတ်ပြပေးပါဦးခင်ဗျာ
တကယ်လို့အင်ဒိုနီးအစိုးရကဥချုပ်ရအနာပြည်ဝနဲ့ဥချုပ်ခွင့်သာရခဲ့ရင်စစ်အစိုးရဆက်စပ်ကမှွေနှောက်ထားတဲ့ပြဿနာအတန်အသင့်ကိုဖြေရှင်းပြီးနိုင်လောက်ပြီလို့ယူဆမိပါတယ်ဒီအတွက်ပြည်သူတွေရဲ့ယုံကြည်အားကိုးမှုတွေကလည်းတိုးတက်ရရှိလာနိုင်အောင်တော့မကပြည်သူကိုမျက်နှာမူထားတဲ့အစိုးရရဲ့ဥချုပ်မှုကိုယိုင်နဲ့တော့အောင်ကြိုးပမ်းနေကြတဲ့ပြိုင်ဘက်နိုင်ငံရေးပါတီတချို့ရဲ့အပေါ်စားနိုင်ငံရေးလှုပ်ရှားမှုတွေနဲ့မျက်ကန်းအမျိုးသားရေးလှုပ်ရှားမှုတွေပေါ်လာနိုင်စရာအကြောင်းမရှိပါဒါပေမဲ့လက်ရှိအခြေအနေကဒီလိုမဟုတ်တဲ့အတွက်အောက်ခြေတိုင်းခရိုင်မြို့နယ်ရက်ကြီး NLD ပါတီဝင်တွေအနေနဲ့ပါတီတွင်းပုဂ္ဂိုလ်ရေးအပေါ်ခြေခံတဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုရှော့ချပြီးမိမိတို့တွေ့ကြုံနေရတဲ့အခက်အခဲတွေကိုပြည်သူတွေကိုပို့ပြီးပွန့်ပွန့်လင်းလင်းချပြဆွေးနွေးတင်ပါကြောင်းနဲ့
ဟုတ်ကဲ့ကျေးဇူးပါဒါကတော့မောင်တသနာရဲ့ပေးစာပါဆိုတော့ကျွန်တော်တို့ဟိုဆွေးနွေးပွဲကိုတယ်လီဖုန်းနဲ့ပတ်ဝန်းမှုဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူကိုလည်းပဲလည်းပေးချင်ပါတယ်သူကတော့ထိုင်းမြန်မာနယ်စပ်ကဦးတန်းထွန်းပါဦးတန်းထွန်းရဲ့ကျွန်တော်တို့ဆွေးနွေးမဲ့လူများတဲ့အတွက်လူရင်းတူရှင်ဆွေးနွေးပေးပါခင်ဗျာ
အာဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုတာတားကောင်းရတယ်လားတမိကောင်းရတယ်လားစုဝေးတဲ့နေရာပါမကောင်းတဲ့လူတွေလည်းပါလာနေကြအကြောင်းမရှိပါဘူးဘာဖြစ်လို့လဲဆိုတော့ leash leash အရေးခဲကာလာတွေကတော့တက်လျှောက်ဒီနေ့ဒီချိန်ထိအစုတ်အပြတ်အငတ်ခံပြီးအငတ်မခံလာမဲတဲ့စိတ်ကနေတိုင်းပြည်ပေါ်မှာဘလောက်ချစ်တယ်ဆိုတဲ့ကိစ္စကဒီနေ့အချိန်မှာပါတီမှာရှိတဲ့လူတွေအစိုးရမှာရှိတဲ့လူတွေဘယ်လက်ဘယ်ကိုယ်ကမှဘာမှမဆမ်းမတော့ခွင့်နဲ့တိုင်းပြည်အတွက်ကိုကျိုးစွနင်းနာခံနေတယ်ဆိုတာဟာကိုအလုံးပြည့်စုံချင်ပါတယ်ခဏ
ဟုတ်ကဲ့ကျေးဇူးဟုတ်ကဲ့ကျွန်တော်တို့ Facebook ကနေပေးပို့ထားတဲ့စာတချို့ကိုလည်းပဲလင်းတင်တော့ခါလေးပေါ်ပြကြပါမယ်။သူကတော့စန်နီလဆိုတဲ့အကောင့်ပါရှင်မှာသူကတော့ဒီမိုကရေစီနိုင်ငံတော်တွေပေါ်ထွန်းလာဖို့စစ်ပြက်လောက်တည်အထီတော့မခံစားရသေးပါတဲ့။အားထားတော့မှပဲ။အားမလို့အားမရတော့ဖြစ်ပါတယ်။နိုင်ငံအုပ်ချုပ်ရေးနဲ့ပဲရောက်လာတာဒီနေ့သာသာပဲဆိုတော့အားကောင်းမွန်တယ်မဖြစ်နိုင်သေးပါတဲ့။နောက်တူကတော့ကိုခန်းဆိုင်ဆိုတဲ့အကောင့်ပါရှင်မှာဒီနေ့သာသာပဲရှိသေးတယ်ဆိုတော့လည်းကျင်းနဲ့နားလည်ပေးနေလို့မဖြစ်သေးပါဘူးတဲ့။အချင်းတွေကဘာမှအောင်မပြောင်းသေးတာတဲ့။ရေးရေးပြောင်းရေးရေးလောက်ပါဆိုပြီးသူကတိုက်တွန်းပါတယ်။ဆိုတော့ကျွန်တော်ဒီနေ့မှာဒေါ်ချီပြောင်းမေးချင်ပါတယ်ဆက်စပ်ဒေါ်ချီပြောင်းပြောပါတယ်ဒီအုတ်ချွေရအာနာရရလည်းတနေ့ပဲရှိသေးတယ်ဟိုအာနာရရဆိုရင်လည်းအပြည့်အဝမဟုတ်တော့လောကကံရခက်တဲ့အပိုင်းနေပြောပါတယ်ဒါဆိုတော့ဒီနေချင်းညာရင်မဖြစ်နိုင်ဘူးဆိုတာအမှန်ပဲလည်းပဲ NLD နေနဲ့လုံးမယ်ဆိုရင်လုံးနိုင်ကန်နိုင်တဲ့အပိုင်းတွေရောမရှိနိုင်ဘူးလားဘလို့အပိုင်းတွေမှာလုံးမယ်ဆိုရင်လုံးလို့ရနိုင်တာရှိမယ်လို့ယူဆတယ်ခင်ဗျဒေါ်ချီပြောင်း
ဟုတ်ကဲ့ကျမတို့ဒီဟိုလုံလို့ရသလားလုံနိုင်ပိုင်နိုင်တဲ့အပိုင်းတွေရှိရဆိုတော့လည်းလက်ခံပါရခြင်းအားလုံးပြီးကြတဲ့အချိန်မှာကျမတို့ဒီအစိုးရကဟိုစောစောကဥသိမ်းတန်းဥလို့လည်းပြောသွားပါတယ်ဟိုဒါတော့အများစုကလေလွတ်တော်လေးက25ရာခိုင်နှုန်းကိုမြင်ကြတာများတယ်ရှင်ဒါပေမဲ့ကျမတို့လက်တွေ့လှုပ်ဆောင်ရတဲ့အခါမှာကျမတို့အစိုးရနဲ့လက်တွဲပြီးလုပ်တဲ့အခါမှာအစိုးရတွေကဟိုထိပ်ပိုင်းလေးပဲကျမတို့အစိုးရဖြစ်ပြီးတော့ဒီရန်များကြီးအကုန်လုံးကအောင်းနေနေပဲရမ်းနေရတဲ့ခါကျတော့ကျမတို့နဲ့ပါလာခြင်းနဲ့သူရှိတယ်မပါလာဘဲနဲ့ပေကတ်နေရသူတွေလည်းရှိရခြင်းအဲ့ဒီရမ်းများယူကျမတို့ကင်တွေရတာပို့ခတ်ပါတယ်လွတ်တော်တွေကဟို25ရာခိုင်နှုန်းဆိုကျမတို့တိုင်းနဲ့ပြည်နယ်ဒီမှာဆိုလို့ရှိရင်တကယ်ကိုဘာမှကျမတို့နဲ့ဆိုလို့ရှိရင်ဘာမှဟိုအေးအေးသေးပဲပေါ့နော်ဒီကျေပြက်ကနာကြီးလည်းမရှိဘူးဟိုပြည်တော်စုဆင်းမှာဒါဆွေးနွေးကြညှင်းခုန်ကြတာတွေရှိရပေါ့နော်ဆိုတော့ဒါမှကျမတို့တကယ်လက်တွေ့လုပ်တဲ့ခါကျအဲ့အစိုးရဘိုင်းမှာရှိနေတဲ့ဝန်ထမ်းရမ်းများဟာတတော်လေးကိုပဲဟိုအသားကျနေတဲ့အပေါ်မှာကျွန်တော်တို့ကကျွန်တော်တို့အတူလက်တွဲလုပ်ဖို့ကတတော်လေးခက်တဲ့အပိုင်းကိုကျွန်တော်တို့တွားကြုံတွေ့ရတယ်ရှင်။အဲ့ဒီမှာတစ်ခါတည်းကကျွန်တော်တို့ကိုယ်တိုင်နောက်မှာပဲကျွန်တော်တို့ရန်ကုန်တိုင်းပေါ့ရန်ကုန်တိုင်းဆိုရကျွန်တော်တို့ကိုယ်တိုင်နောက်မှာပဲဟာဒီနေရာတော့ဒီလိုဆိုပြီးကျွန်တော်တို့ကပြန်ပြီးတော့ဒီနေရာလေးတော့လိုအပ်နေတယ်ဒီနေရာလေးတော့အားမရဘူးဆိုတော့ကျွန်တော်တို့ကိုယ်တိုင်နောက်ဝေဖန်တာမျိုးတွေရှိပါတယ်။ဟိုကျွန်တော်တို့ကကိုယ်စိုးရဆိုပြီးတော့လေဟိုဟုတ်ဟုတ်မဟုတ်ဟုတ်အကုန်လုံးပုံဟိုပါပေါ့နော
်မျက်စိလုံးပဲပြီးထောက်ခံတာမျိုးမဟုတ်ဘူးလ
ားအော်နေရာမျိုးတော့မဟုတ်ပါဘူးရှင်။လုပ်လို့ရတဲ့အပိုင်းတွေကကျွန်တော်တို့လုပ်နေရတယ်။ဒါပေမဲ့အဲ့ဒီဝန်ထမ်းတွေနဲ့အာဝန်ထမ်းရင်းများနဲ့တွားရတဲ့ခါမှာအခက်အခဲရှိတာကတစ်ပိုင်းပေါ့။ဒါပေမဲ့တစ်ဖက်ကလည်းကျွန်တော်တို့ကဒီလွတ်တော်ဆိုင်ဆက်ကအားကောင်းတယ်။အဲဘာပဲဖြစ်ဖြစ်ဟိုအဲ့ NLD ကလည်းအားကောင်းတယ်ဆိုတော့အဲ့ဒီဘက်အပိုင်းမှာတော့ကျွန်တော်တို့လွတ်တော်ဆိုင်ကလုပ်လို့ရမယ့်အကုန်လုပ်နေရတယ်။ကိုယ်စလေတွေကလည်းဒီကိစ္စမှမဆိုဟိုမမမမရက်တီကြတာများပါတယ်ရှင်။ဆက်ဆက်ပြောသလိုဆုံးပြုတော့ရှိနိုင်ပါတယ်။
ဆိုတော
့လုံလို့ရတဲ့ပိုင်းတွေလုံတယ်ဒါပေမဲ့တစ်ခုလေးပဲဆော့ဆော့ဆွေးနွေးကြတဲ့မှာလည်းပါတယ်ဥပမာစီးပွားရေးကိစ္စဆိုကျွန်တော်တို့ကိုယ်တိုင်လည်းအားမရတာရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကောင်းဆောင်လည်းဒါစီးပွားရေးဘက်ကိုပြန်ပြီးတော့ဆွေးနွေးကြလို့မယ်ဆိုတော့မတားလေးကလည်းပြောသွားတာရှိပါတယ်အဲ့တော့စီးပွားရေးကတော့အရေးကြီးတယ်အခြေခံပြည်သူလူထုအတွက်လည်းနောက်တစ်ခုကကျွန်တော်တို့လုံဆောင်တဲ့အခါမှာအခက်အခဲကပါလဲဆိုတော့ကျွန်တော်တို့ကစီးကန်းတော်တော်လေးကိုအကုန်လုံးယူရင်းနေတဲ့ဟာကိုဆွေးနွေးကြပေါင်းလေးတွေပြန်ထည့်တဲ့အခါမှာအခက်အခဲရှိပါတယ်တချို့ပြည်သူကလည်းအဲ့ဒီဘောင်လေးပြန်မဝင်ကျင်တာမျိုးလည်းရှိတယ်
ဟုတ်
ကဲ့ဒီပိုင်းဒီမှာလည်းကျမတို့ကဟိုတဖြည်းဖြည်းချင်းလုပ်နေရတယ်အဲ့တော့တနှစ်ဆိုတဲ့ကာလအတွင်းမှာတော့ဟိုကျမတို့ကိုကျမတို့ကတော့ငါတို့တွေဟိုတော်တော်လေးကြိုးစားပန်းစားလုပ်ခဲ့တယ်မလုပ်နိုင်တာဒီ ဒီရှိတယ်ဒါကိုလည်းလက်ခံပါတယ်ဒါပေမဲ့ဟိုကျန်တဲ့တစ်နှစ်ဆိုရင်တစ်နှစ်ခွဲလောက်ရှိသွားပြီပေါ့နော်ကျန်တဲ့သုံးနှစ်ခွဲအတွင်းမှာလည်းကျွန်တော်တို့ဆက်ပြီးလုပ်ဆောင်သွားမယ်နောက်တစ်ခုကျွန်မပါတီပိုင်းကိုလည်းပြောချင်ပါတယ်ဖြင့်ကျွန်တော်တို့ပါတီကဟိုတောက်လျှောက်ဟာဟိုအခက်အခဲတွေကြားရဲကတကယ်ကိုရှင်းတန်းအောင်မနေတူးစားခဲ့ရတဲ့ပါတီဖြစ်တယ်ဒါကြောင့်မို့လို့ပါတီမှာကဝင်လာကြတဲ့သူတွေဒီဟိုအားလုံးဟာအရန်ဟိုပဲဟိုနိုင်ငံရေးရထက်မြက်တော်ပြီးတော့အရန်ဟိုပဲနိုင်ငံချင်းစိတ်အကုန်လုံးရှိမယ်လို့ဘယ်သူမှအမှားခံလို့မရဘူ
းဟိ
ုဒါကိုပြောထားရလဲရှိပါတယ်အုံကြီးလည်းရှိနေတယ
်ဟုတ်ကဲ့တော်ကြီးကျွန်တော်အစီအစဉ်ဆုံးမသက်ခင်မှာ channel လူတွေလည်းနည်းနည်းအလှည့်ပေးရင်လို့ပါနော်ဟိုကျေးဇူးတင်ပါတယ်အခုကျွန်တော်ဥယျထွန်းကိုဟိုအချိန်ရသလောက်ဥယျထွန်းနည်းနည်းဟိုတက်နေမြားအချင်းချုပ်ပြီးဆွေးနွေးပေးစေချင်ပါတယ်ဆိုတော့ energy အနေနဲ့လူလူနဲ့တသားလေးဖြစ်ဖို့လူလူထောက်ခံမှုတွေကိုစက်ထိန်ထားနိုင်မှုဆိုအရေးအကြီးဆုံးဘာလို့တင်တယ်လို့ယူဆလဲခင်ဗျာ
အရေးကြီးဆုံးကတော့ခုနဟိုပေါ့နော်ဟိုသူတို့ရဲ့ဘဝတွေပို့ပြီးတော့ကောင်းလာအောင်စီးပွားရေးကောင်းအောင်လုပ်ဖို့ကတော့အဓိကပေါ့အဲ့ဒီလုပ်ရင်းเนี่ยခုနဒေါ်ကြည်ပြပြောတဲ့အထက်မှာပါတဲ့အရင်တုန်းကကျွန်တော်တို့အင်တာဗျူးတွေမှာလည်းကျွန်တော်မကြာခဏထောက်ပြလေးရှိတယ်အဲ့ဒါကဘာလဲဆိုလို့ရှိရင်ပြောင်းလဲတယ်ဆိုတော့အပေါ်ပိုင်းအစိုးရအဖွဲ့ဆိုလူနည်းနည်းလေးပြောင်းလဲတာဟုတ်တယ်အဲ့ဒီလူနည်းနည်းလေးကတော့ corruption မရှိတော့ဘူးရိုးသားတယ်တကယ်အဲလုံမဲ့ဒေါ်ဆန်းစုကြည်ရွေးထားတဲ့လူတွေဖြစ်တယ်ဒေါ်ဆန်းစုကြည်ကိုကြောက်လို့ဟလာဘာမှလက်ပေးလိုက်ရမလုပ်နိုင်တော့ဘူးမှန်တယ်ဒါပေမဲ့ဒီရန်နေရအဟောင်းကြီးကဒါကြီးကပြင်ရမှာအဲ့ပြင်ရမယ့်ဥစ္စာကဘယ်လိုပြင်ရမှာလဲဆိုရင်ပြည်သူလူထုအပန်းနားထောင်ပြီးတော့လွတ်တော်နဲ့ပေါင်းပြီးတော့ဒီအစိုးရအဖွဲ့တာဝန်ခံဝန်ကြီးတွေနဲ့ပေါင်းပြီးတော့ပြင်ရမှာပြင်ပြီးတော့ပြည်သူလူထုကိုအလုပ်ကျွေးပြုတဲ့ရန်ကြိုင်ဖြစ်အောင်ကြိုးစားရမှာ
အဲ့ဒီကဟာကိုကျွန်တော်ဟုတ်ကဲ့ဆရာဦးရထွန်းရေကျေးဇူးပါကျွန်တော်ကတော့ဟိုကိုအောင်သူငယ်ကိုလည်းအစီအစဉ်ဆုံးဖြတ်ခဲ့မှာစက္ကန့်30လောက်အချိန်ရပါသေးတယ်ကိုအောင်သူငယ်ဒီလူလူနဲ့တသားတည်းဖြစ်ဖို့ထောက်ခံမှုတွေထိမ့်ဖို့ဆိုရင်အရေးအကြီးဆုံးဘာလို့တင်လဲခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ပြည်သူ့အသံကိုပုံနာထောင်တင်တယ်နောက်တစ်ခါကျတော့ပါတီတွင်းမှာဒီမိုကရေစီပိုထွန်းကားလာအောင်အားပေးတယ်လို့ထင်ပါတယ်ဆိုတော့နောက်ဆုံးအချက်ကတော့ကျွန်တော်ပြောချင်တာကြံတဲ့နိုင်ငံရေးပါတီတွေနဲ့အထူးသဖြင့်တိုင်းရင်းသားတွေနဲ့မဟာမိတ်ဖွဲ့မှုကိစ္စမျိုးတွေကိုပိုလေးပြီးဆောင်ရွက်တယ်လို့ကျွန်တော်ထင်ပါတ
ယ်ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်ရန်ကုန်တိုင်းကလွတ်တော်ကိုယ်စားဒေါ်ကြည်ပြဦးရဲထွန်းဦးသိန်းသန်းဦးအောင်သူငယ်နဲ့စာရေးမှတ်ချက်တွေရေးသားပေးပို့တဲ့သူတွေနားဆင်နေတော်တာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်
အင်္ဂါနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ဗုဒ္ဓဟူးမနေ့မှာထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line 2မီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းတင်ညာပေးပါမယ်ရှင
်ဒီကနေ့ထုတ်ပြန်လိုက်တဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုအခြေအနေဆိုင်ရာအစီရင်ခံစာထဲမှာမြန်မာနိုင်ငံကိုလူကုန်ကူးမှုတပ်ဖြတ်ရေးမှာလုံးဝပူးပေါင်းဆောင်မှုမရှိတဲ့အစိုးရနိုင်ငံအဆင့် Tier 3မှာသတ်မှတ်ထားရကနေစောင့်ကြည့်ခံနိုင်ငံအဆင့် Tier 2ကိုတိုးမြှင့်သတ်မှတ်ပေးလိုက်ပါပြီမြန်မာဆွေရအနေနဲ့ကလေးစစ်သားစုဆောင်းတာတွေရော့ကျောက်အောင်ဆောင်ရွက်နိုင်ခဲ့တဲ့အပြင်လူကုန်ကူးမှုတိုက်ဖြတ်ရေးဥပဒေနဲ့အညီအစိုးရဝန်ထမ်းတွေပေါ်ပထမဆုံးအကြိမ်ရေးယူတာတွေရှိခဲ့တာကြောင့်အခုလိုအဆင့်တိုးမြင့်သတ်မှတ်ပေးလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကိုအရင်တုန်းကလည်းအခုလိုစောင့်ကြည့်ဆင်းမှလေးနှစ်ဆက်တိုက်သတ်မှတ်ခဲ့ပြီးပြီးခဲ့တဲ့2016ခုနှစ်ကမှအစိုးရစိုးနိုင်ငံဆင်းတဲ့မှအဆင့်ပြန်ပြီးလျှော့ချထားခဲ့တာပါ။မြန်မာနိုင်ငံတွင်လူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေပိုပြီးကောင်းမွန်လာအောင်တွန်းအားပေးတဲ့အနေနဲ့အဲဒီလိုအဆင့်လျှော့သတ်မှတ်တာဖြစ်တဲ့အကြောင်းမနစ်ကပြောခဲ့ပါတယ်။မြန်မာနိုင်ငံကိုအခုလိုစောင့်ကြည့်စဉ်တရ2မှာတိုးမြင့်ဖော်ပြလိုက်တဲ့အချိန်ထဲမှာပဲကလေးစစ်သားအသုံးပြုတဲ့နိုင်ငံတွေဆင်းကနေလည်းမြန်မာနဲ့အီရန်နိုင်ငံတွေကိုအမေရိကန်အစိုးရကဒီနှစ်ပယ်ဖျက်ပေးလိုက်ပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာအီဘီလာကတိုက်ခိုက်မှုနဲ့အလားတန်တူတဲ့ဓာတုလက်နက်သုံးတိုက်ခိုက်မှုတစ်ခုလုပ်ဖို့ဆီးရီးယားအစိုးရကပြင်ဆင်နေပုံရတာကိုသိရှိထားတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။Google ကုမ္ပဏီဟာသူ့ရဲ့ online အကြောင်းအဝယ်လုပ်ငန်းတွေအရှောက်ဖွေကြလက်ကိုမျှတမှုမရှိဘဲအသာရောက်အောင်လုပ်တယ်ဆိုပြီးဥရောပသမဂ္ဂ EU ရဲ့လေဝကြီးအုပ်မှုထိန်းချုပ်ရေးဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ဒဏ်ငွေအမေရိကန်ဒေါ်လာ 1.8 ဘီလီယံချမှတ်လိုက်ပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုကျော်သိန်းကြီးညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမတ်ဆွမ်မွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dear ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီကနေ့ညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါရှင်။ VOA American အသံညဘက်မြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.